Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC Fury မြန်မာတန်ကနေပြီးတော့2022ခုနှစ်ဧပြီလ22ရက်တောက်ချာညပိုင်း Fury မြန်မာပိုင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32နဲ့ Fury ရဲ့ Facebook နဲ့ Website စာမျက်နှာတွေကနေပြီးတော့လည်းအချိန်နဲ့တပြေးညီတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်ဒီကနေ့ညပိုင်းအတွက်အစီအစဉ်တွေကိုကျွန်မများသတင်းအောင်ကတောင်းဝင်တင်ဆက်ပေးသွားပါမယ်ရှင်။ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့ဒင်းနေမှာတော့ရုရှားသိမ့်ပိုက်ထားတဲ့ဒီမာရီယိုပိုမြို့ကိုလွတ်မြောက်နေပြီဖြစ်သမရပူတင်ကကြေညာလိုက်ပါတယ်။အရှေ့တောင်အရှေ့နိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုကင်တွယ်ပုံပြောင်းဖို့လိုပြီလို့ HRWL ခွင့်ရေးအဖွဲ့ကနေပြီးတော့ကြေညာချက်ထုတ်ပြန်ပြီးတော့သတိပေးလိုက်ပါတယ်။ COVID-19 ကာကွယ်ဆေးထိုးပြီးသားခီးသွားတွေအတွက်သတ်မှတ်ချက်တွေကိုထိုင်းနိုင်ငံမှာဖြေလျှော့ပေးတော့မှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေအပြီးနားဆင်ရမှာကတော့တိုင်းသားလက်နဲ့ကင်ခေါင်းဆောင်တွေနဲ့ကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောလိုက်ပါတယ်
။ကန်သားလက်နဲ့ကင်အဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖြစ်ခေါ်ပါတယ်။အဖွဲ့များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်။ပြီးလို့ရှိရင်နိုင်ငံရေးစီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလုပ်သွားပါမယ်
။ဒီသတင်းပြည်ဆောင်ကိုတော့မကြောက်နိုင်ပါဘူး။ဆွေးနွေးမှုတွေကိုလည်းဒါအပြင်အခုလိုညီငယ်အတွက်ဆွေးနွေးဖို့စစ်ကောင်စီဘက်ကကန့်လန့်တဲ့အပေါ်မှာတိုင်းသားလက်နက်ကင်ဖွဲ့ရဘက်ကရောဘယ်လိုသဘောရှိပါသလဲ။ဆိုရနဲ့ဒီရှမ်းပြည်နယ်ဘက်မှာစစ်ကောင်စီနဲ့ဒေသခံလက်နက်ကင်အဖွဲ့ရစီးအတင်းမာနေတဲ့အကြောင်းမတူပီမှာစစ်ပေးရှောင်9000နီးပါးနေရမပြတ်နိုင်သေးတဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ပြောပြပေးပါမယ်ရှင်
။ယူကရိန်းရဲ့မာရီယိုပိုလ်မြို့ကိုလက်မြောက်နယ်မြေဖြစ်ရုရှားသမ္မတဗလာဒီမာပူတင်ကကြေညာလိုက်ပါတယ်။ယူကရိန်းကို2လနီးပါးတိုက်ခိုက်ခဲ့ပြီးသိမ့်ပိုက်လိုက်တဲ့ဒီမျိုးရဲ့အတိကအစိုးဘတ်စတာသမ္မတစက်ယုံကိုတော့ယူကရိန်းတက်ခရေးသမားတွေနဲ့အရသားတွေကထိ ंछ ုတ်ထားစေဖြစ်ပါတယ်ဒီစက်ယုံကိုဝင်ရောက်စီးနှင်းတက်ယူမဲ့အစားစက်ယုံဝင်ကိုပိတ်ဆို့နေရာယူထားပြီးပတ်ဝန်းကျင်မှာရင်းတကောင်တောင်အသံမခံဖို့သမ္မတပူတင်ကညွှန်ကြားထားပါတယ်လေလာသူတွေကတော့ဒါဟာစက်ယုံတွင်မှရှိတဲ့ယူကရိန်းတက်ခရေးသမားတွေနဲ့အရသားတွေကိုအစာပြတ်လတ်ဒုက္ခရောက်အောင်လုပ်ပြီးရုရှားစစ်သားတွေကြာဆုံးမှုတက်တာရည်နေဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒီတော့တွင်မာရီယိုပိုမြို့အပြင်ဘက်မှာလူတွေစုလိုက်မြုပ်ထားတဲ့တပ်တွေထောက်ထားတွေထပ်တွေ့လာတဲ့အကြောင်းယူကရိန်းရာရှိတွေကပြောနေပါတယ်။ Satellite ဂျိုဒူပုံတွေရယူတဲ့ American Maxar နည်းပညာကုမ္ပဏီကရတဲ့ဓာတ်ပုံတွေအရလည်း Manhash မြို့နယ်မှာလည်းအခုလိုမြုပ်နှံထားတဲ့လောက်200ထက်မနည်းထပ်တွေ့ခဲ့ရတယ်လို့ဆိုပါတယ်။ရုရှားကြီးကျော်တိုက်ခိုက်မှုကြောင့်တိုက်ပီတိုက်ခိုက်နေနာရတာကပြန်နလန်ထူနိုင်ဖို့တော့ဒေါ်လာသန်း1000ချီလုံးမှာဖြစ်ပြီးယူကရိန်းပြည်သူတွေကိုထောက်ပံ့ဖို့လဲလစဉ်ဒေါ်လာသန်း9000လိုနေတယ်လို့ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကကမ္ဘာ့ဘဏ်ကမနေ့ကပြောခဲ့ပါသေးတယ်ခင်ဗျာအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကအရင်သမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့ဒီမိုကရေစီကိုအားနည်းစေခဲ့ပြီးကမ္ဘာတစ်ဝှမ်းအာဏာရှင်တွေဟာသတင်းမှားတွေကိုသုံးကာဒီမိုကရေစီအားနည်းအောင်လုပ်နေတယ်လို့သတိပေးလိုက်ပါတယ်ဒီထဲအရင်သမ္မတဟောင်းထရမ့်အနေနဲ့ဒီမိုကရေစီရွေးကောက်ပွဲရလဒ်ကိုဆန့်ကျင်ခဲ့တဲ့သဘောသမ္မတဟောင်းအိုဘားမားကစတန်ဖို့ဒ်တက္ကသိုလ်ဖရီမန်စ်ဘာဂလီအင်စတီကျူကကျောင်းသူကျောင်းသားတွေနဲ့တက္ကသိုလ်ဆရာဆရာမတွေကိုမနေ့ကအခုလိုရှင်းပြခဲ့ပါတယ
် We just saw a sitting president deny the clear results of an election
သမ္မတတာဝန်ယူထားခဲ့သူတူကရွေးကောက်ပွဲရဲ့ရှင်းနေတဲ့ရလဒ်တွေကိုညှဉ်းဆန်းခဲ့ပြီးနိုင်ငံလွှတ်တော်ထဲမှာအကြမ်းဖက်တောင်းကျမှုတွေဖြစ်အောင်လှုံ့ဆော်ခဲ့တာကျွန်တော်တို့တွေ့မြင်ခဲ့ကြရပါတယ်ဒါအပြင်နိုင်ငံရဲ့အမြင့်ဆုံးအရာရှိတချို့ပါဝင်သူ့ပါတီဝင်အများစုအနေနဲ့လည်းပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တရားဝင်မှုပေါ်တန်တရားနဲ့ဆက်တုံ့ပြန်လာနေပါတယ်။သူတို့ကတီချက်ကိုသုံးပြီးမဲပေးမှုကန့်သတ်တဲ့ဥပဒေတွေကိုထောက်ခံမှုရဖို့လုပ်နေကြပါတယ်လို့သမ္မတဟောင်းအိုဘားမားကပြောခဲ့တာပါ။ဒါအပြင်သတင်းတွေရဖို့အဓိကအရင်းမြစ်ဖြစ်လာတဲ့လူမှုကွန်ရက်တွေအနေနဲ့လည်းဘလို့စီးမင်းစည်းကမ်းတွေနဲ့လုပ်နေတာမသိရပေမဲ့အတူရောင်တွေမသိမသာတလွဲဖန်တီးမှုတွေမဟုတ်တန်တရားကြံစီတွေးခေါ်မှုတွေပြတ်မသွားအောင်တားဆီးဖို့တာဝန်ရှိတယ်လို့ဥပမာကထောက်ပြခဲ့ပါတယ်။တစ်ချိန်တည်းမှာအမေရိကန်နိုင်ငံသားကောင်းတွေအနေနဲ့တော့ဒီသတင်းတွေကိုပိုစီစစ်ဝေဖန်ပိုင်းခြားတတ်ဖို့လိုလာပြီး ကလေးတွေကိုလည်းအမှားအမှန်ချင့်ချိန်တက်သူတွေဖြစ်အောင်ထင်မြင်ခြင်းနဲ့မှန်တဲ့အချက်လက်တွေခွဲခြားတတ်ဖို့ပိုသင်ပေးရတော်မယ်လို့သမ္မတဟောင်းအိုဘားမားကအလေးနဲ့တိုက်တွန်းခဲ့ပါတယ်ခင်ဗျာ။အမေရိကန်ရဲ့ကမ္ဘာဥဆောင်မှုကိုအာရှဒေသအတွင်းပိုအများကြီးသိမှတ်ပြုလာတယ်လို့ဝါရှင်တန်အခြေစိုက်စစ်တမ်းမှာဖော်ပြလိုက်ပါတယ်။2022ခုနှစ်အတွင်းလာအိုစ်တောင်ကိုရီးယားဗီယက်နမ်မှာအခုလိုအသိမှတ်ပြုမှုအများဆုံးတိုးလာတာလို့ Gallup စစ်တမ်းမှာဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း33နိုင်ငံအတွင်းကောက်ခံတဲ့ဒီစစ်တမ်းအရအမေရိကန်နိုင်ငံအပေါ်အသိမှတ်ပြုမှုဟာပြီးခဲ့တဲ့နှစ်က47ရာခိုင်နှုန်းမှာတန့်နေခဲ့တာပါ။ဒီအရင်တစ်နှစ်ထက်စာရင်တော့အခု10ရာခိုင်နှုန်းတိုးလာတယ်လို့ Gallup အစိုးရကန်ဆာမှာဖော်ပြထားပါတယ်။ဒီကာလအတွင်းမှာတရုတ်နိုင်ငံခေါင်းဆောင်တွေပေါ်မှာတော့ဒီထောက်ခံမှုကအာရှဒေသမှာ28ရာခိုင်နှုန်းအထိကျဆင်းသွားခဲ့ပါတယ်။ဂျာမနီရဲ့ဥဆောင်မှုပေါ်ဒီအသိမှတ်ပြုမှုကတော့43ရာခိုင်နှုန်းနဲ့ထိပ်ဆုံးမှရှိနေပါတယ်။ရုရှားရဲ့ဥဆောင်မှုပေါ်အသိမှတ်ပြုမှုကတော့33ရာခိုင်နှုန်းမှတန့်နေခဲ့ပါတယ်။ဒီစစ်တမ်းကယူကရိန်းကိုရုရှားတပ်တွေမကျူးကျော်ခင်တောက်ခံခဲ့တာပါ။ရှေ့လအာဆီယံရှေ့တောင်အရှနိုင်ငံတွေကခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးကျင်းပဖို့ပြင်ဆင်နေတဲ့သမ္မတဂျိုးဘိုင်ဒန်အတွက်တော့အခုထွက်လာတဲ့စစ်တမ်းကသတင်းကောင်းတစ်ပုဒ်ဖြစ်ပါတယ်။အမေရိကန်ဥဆောင်မှုကို47ရာခိုင်နှုန်းအထိသိမှတ်ပြုလာတာဟာအရင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကထက်ပိုများလာပေမဲ့2013ခုနှစ်က45ရာခိုင်နှုန်းအထိသမ္မတအိုဘားမားလက်အောက်မှာရရှိခဲ့တဲ့ထောက်ခံမှုနဲ့နှိုင်းဆိုင်ရင်တော့ကျော်နေနေစေဖြစ်ပါလေ။အရှိတောင်အရှာနိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုကင်တွယ်ဖို့ပြောင်းဖို့လိုပြီးလို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဆိုလိုက်ပါတယ်။ရက်ဆက်တဲ့မြန်မာစစ်ကောင်စီကိုကင်တွယ်ရမှာကျေပြန့်တဲ့နိုင်ငံတကာတိုင်းဝမ်းနဲ့ပေါင်းဆက်ညှိနှိုင်းတဲ့ပုံစံပြောင်းဖို့လိုပြီးလို့American ခြေဆိုင် Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီနေ့ကြေညာချက်ထုတ်ထောက်ပြလိုက်တာပါ။အာဆီယံရှေ့တောင်အရှာနိုင်ငံများအဖွဲ့အနေနဲ့မြန်မာစစ်ကောင်စီကိုဖိအားပေးပြောင်းလဲဖို့ဘုံသဘောတူညီချက်၅ချက်ချမှတ်ခဲ့တာတစ်နှစ်ပြည့်လာပေမဲ့ဘာမှဖြစ်မလာသေးဘူးလို့ HRW လို့ဒုက္ခခေါ်တဲ့ဒီလူခွင့်ရေးအဖွဲ့ကြေညာချက်ထဲမှာရှင်းပြထားပါတယ်။မြန်မာစစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်မနှစ်ကဒီအချိန်သဘောတူခဲ့တဲ့ဒီအာဆီယံဘုံသဘောတူညီချက်ကိုလုံးဝဂရုမစိုက်ပဲလူခွင့်ရေးချိုးဖောက်မှုတွေဆက်ကျူးလွန်လာခဲ့တယ်လို့ HRW ရဲ့အာရှဆိုင်ရာယာယီညွှန်ကြားမှုကထောက်ပြလိုက်ပါတယ်။အာရှဆိုင်ရာယာယီညွှန်ကြားမှုအီလိန်ပီယာဆန်ကအာဆီယံဥဆောင်အင်ဒိုနီးရှား၊မလေးရှား၊စင်ကာပူတို့အနေနဲ့စစ်ကောင်စီအာဏာမြေကြီးပံ့ပိုးနေတာထက်မြန်မာပြည်သူတွေလူခွင့်ရေးလွတ်လပ်ခွင့်တွေအတွက်ဦးစားပေးပြောင်းလဲဖို့အချိန်တန်ပြီလို့ဆိုလိုက်ပါတယ်။တကယ်တော့မနှစ်2021ခုနှစ်ဧပြီလ24ရက်နေ့တုန်းကမြန်မာနိုင်ငံရဲ့အကြမ်းဖက်မှုတွေရပ်တန့်ရင်းနဲ့သက်ဆိုင်တဲ့ပါတီတွေအားလုံးနဲ့တွေ့ဆုံဆွေးနွေးရေးပါဝင်ဒီအာဆီယံဘုံသဘောတူညီချက်၅ချက်ကိုအာဆီယံခေါင်းဆောင်တွေအားလုံးသဘောတူချမှတ်ခဲ့တာပါ။သူချမှတ
်ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 15.53 ည92.25 kHz 11.83 ည92.32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။တောက်ကြညာရဲ့နောက်ဆုံးရသတင်းတွေကိုကျွန်မစုမောကဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်။အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒေလီမြို့တော်မှာဒီကနေ့တွေ့ဆုံပါတယ်။တောင်အာရှအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယကိုရုရှားနဲ့မဆက်ဆံမှုအနောက်နိုင်ငံတွေကသိမ်းသွင်းနေတာနဲ့အမျှဗြိတိန်တွေနဲ့အိန္ဒိယနဲ့ကုန်သွယ်ရေးကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့ကံလန့်မှုရှိနေတာပါနယူးဒေလီကိုပထမဆုံးတွားရောက်တဲ့သူ့ရဲ့ခီးစဉ်ပထမနေ့မှာပဲအိန္ဒိယဝန်ကြီးချုပ်နဲ့သမ္မတအိမ်တော်မှာဒီကနေ့တွေ့ဆုံကြတာဖြစ်ပါတယ်အိန္ဒိယရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီအောက်မေ့ဘွယ်အထိမ်းအမှတ်နေရာကိုလည်းဝင်ကြီးချုပ်ဂျွန်ဆန်တွားရောက်ကာရဝါပြုခဲ့ပါတယ်ဗြိတိန်ဝင်ကြီးချုပ်ရဲ့နှစ်ရက်ကြာအိန္ဒိယခီးစဉ်ရဲ့နောက်ဆုံးနေ့မှာတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမှာပါအခုအချိန်ဟာဒီမိုကရေစီနိုင်ငံကြီးနှစ်ခုအကြားအရင်ကထပ်ပိုပြီးမိတ်ဆွေဆက်ဆံရေးခိုင်မာအားကောင်းဆုံးရှိနေတဲ့အချိန်မှာပဲလို့ဝင်ကြီးချုပ်ဂျွန်ဆန်ကပြောပါတယ်အိန္ဒိယနိုင်ငံဟာသူ့ရဲ့စစ်လက်နက်ပစ္စည်းထောက်ဝက်ကျော်ကရုရှားကနေဝယ်ယူသုံးပြနေရတာဖြစ်ပါတယ်အိန္ဒိယအနေနဲ့ကိုဗိုင်တိုက်လေရင်တိဆောက်ဖို့ရေရှည်စီမံကိန်းရေးဆွဲလှုပ်ဆောင်နေတာကိုဗြိတိန်ကအားပေးကူညီမဲ့အကြောင်းနဲ့စစ်လက်နက်ပစ္စည်းတင်သွင်းကားတွေတက်တာအောင်ဆောင်ရွက်ပေးသားမယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောပါရယ်အခုခီးစဉ်အတွင်း နှစ်နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးမယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောဆိုထားပါတယ်ရှင်။ထိုင်းနိုင်ငံကိုလာရောက်တဲ့ COVID-19 ကာကွယ်ဆေးထိုးပြီးသားခီးသွားတဲ့အနေနဲ့ရောက်တဲ့အချိန်မှာ COVID-19 ဆစ်ဆဲတာနဲ့ရက်တိုတီးကြားခွဲနေရမယ့်သတ်မှတ်ချက်တွေကိုရှေးလာကနေစပြီးရုပ်သိမ်းဖယ်ရှားတော့မယ်လို့ထိုင်းတာဝန်ရှိသူတို့ကဒီကနေ့ပြောဆိုလိုက်ပါတယ်။ COVID ကြောင့်ထိခိုက်ခဲ့ရတဲ့ခီးသွားလုပ်ငန်းပြန်ပြီးတော့ထူထောင်လာနိုင်မှုစ조사တဲ့အနေနဲ့အခုလိုပယ်ဖြတ်ဖို့စီစဉ်တာပါလက်ရှိအချိန်ထိကတော့ထိုင်းကိုရောက်လာတဲ့သူတွေအနေနဲ့ယောဂါပိုးရှိမရှိစမ်းသပ်ဆစ်ဆီးပြီးမှလေစိတ်ကနေထွက်ခွာနိုင်တာဖြစ်တယ်လို့ယောဂါပိုးမရှိဘူးဆိုတော့အထွေမထွက်ခင်အထီလည်းမဖြစ်မနေဟိုတယ်မှာတီးခြားခွဲနေကြရပါတယ်ဒါပေမဲ့အဲ့ဒီကန့်သတ်ချက်ကိုရှေ့လာကနေစပယ်ဖြတ်လိုက်ပြီးခရီးသွားတွေကိုကိုယ်သဘောဆန္ဒနဲ့ကိုယောဂါပိုးဆစ်ဆီးတာတွေလုပ်ဖို့ပဲတိုက်တွန်းထားပါတယ်အရင်တုန်းကတော့ခီးသွားတဲ့အနေနဲ့မိခင်နိုင်ငံကမထွက်ခွာခင်ကတည်းကယောဂပိုးမရှိကြောင်းစစ်ဆေးချက်ယူလာပြီးမှထိုင်းနိုင်ငံကိုလာရောက်နိုင်တဲ့ကန့်သတ်ချက်ကိုလည်းပြီးခဲ့တဲ့လကပြန်ရုပ်သိမ်းခဲ့တာပါခီးသွားလုပ်ငန်းဝင်ငွေကိုအဓိကမိခိုတဲ့ထိုင်းနိုင်ငံအနေနဲ့အားလက်ရရာသီမှာနိုင်ငံသားခီးသွားတွေပြန်လည်လာရောက်နိုင်မှုစ조사နေတာဖြစ်ပါတယ်ရှင်ကူးစက်မှုတွေတကြောပြန်ပြန်ပြီးတော့မှဖြစ်ပွားလာနေတဲ့တရုတ်ပြည်မှာကြီးမှာတော့မနေ့ကြာသပတေးနေ့ကကိုဗစ် -19 ကူးစက်မှုပေါင်း 2,119 ရောက်တွေ့ရှိခဲ့ပြီးတော့ရောဂါလက္ခဏာမပြဘဲပြည်တွင်းကူးစက်သူပေါင်းက 16,383 ရောက်တွေ့ရှိခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကတောက်ကြားနေ့ကထုတ်ပြန်လိုက်ပါတယ်။တရုတ်ပြည်မှာကြည့်တခုလုံးအတိုင်းအတာနဲ့တော့ပြည်ပကနေကူးစက်မှုပေါင်းက 38,085 ဦးရှိခဲ့ပါတယ်။ဟောင်ကောင်မှာလည်းပြည်တွင်းကနေကူးစက်မှုပေါင်း3,353 ဦးတွေ့ရှိခဲ့ပြီး 9,212 ဦးအသက်ဆုံးခဲ့တယ်လို့ဟောင်ကောင်ဒေတာတွေအထူးကျန်းမာရေးအုပ်ချုပ်မှုအဖွဲ့ SAR ကထုတ်ပြန်ပါတယ်အဲ့ဒီထဲကမှ82ဦးကတော့မကာအိုကဖြစ်ပြီးယောဂကူးစက်ခံရသူတွေယောဂပျောက်သွားပြီလို့ကြာသပတေးနေ့ကထုတ်ပြန်ပါတယ်ထိုင်ဝမ်မှာလည်းကူးစက်မှုပေါင်းက 43,243 ဦးထိရှိပြီး 856 ဦးသေဆုံးခဲ့ရပါတယ်ရှင်ဂျူးရောမွတ်စလင်တွေပါအထွတ်မြတ်ထားတဲ့အစ္စရေးနိုင်ငံဂျေရုဆလင်မြို့ကဘာသာရေးအဆောက်အဦဝင်ထဲမှာဒီကနေ့အကြမ်းဖက်မှုဖြစ်ခဲ့ပါတယ်။အဲ့ဒီအကြမ်းဖက်မှုအတွင်းလူ32ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့14ယောက်ဆေးရုံတင်ထားရတဲ့အကြောင်းပါလက်စတိုင်းလာဇန်းဒီအဖွဲ့ကပြောပါတယ်။ဗလီဝင်ထဲမှာပါလက်စတိုင်းသားတွေဘက်ကကြောက်ခဲနဲ့စပြီးတော့ပေါက်တာကြောင့်အစ္စရေးရဲတပ်ဖွဲ့ကရဘာကြီးတွေမူးမေ့ဆွေးနိုင်တဲ့ဓာတ်ငွေ့ဘုံးတွေတုံးပြီးဖြိုခွဲခဲ့ရတယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။ဂျူးတွေဘက်ကတမ်ပယ်မောင်ဖျားကြောင်လို့ခေါ်ပြီးမွတ်စလင်တွေဘက်ကသူတို့ရဲ့မြင့်မြတ်တဲ့ဘာသာရေးနေရာဖြစ်သတ်မှတ်ထားတဲ့အဲ့ဒီနေရာကိုနှစ်ဖက်စလုံးကလာရောက်ဝေးပြူကြလေးရှိပါတယ်။ရမန်ဒန်နောက်ဆုံး10ရက်ကာလအတွင်းလာရောက်သူတွေပိုများလာတာနဲ့အမျှဒီကနေ့တောက်ကြနေလာရောက်ဝေးပြူကြတဲ့ဂျူးတွေအများပြားရှိနေတဲ့အချိန်မှာအကြမ်းဖက်မှုဖြစ်ခဲ့တာပါ။ဒီနှစ်မွတ်စလင်တွေရဲ့ရမန်ဒါပွဲတော်ဟာဂျူးတွေရဲ့ Passover ဘာသာရေးပွဲတော်နဲ့တိုက်ဆိုင်နေတာဖြစ်ပြီးခရီးရန်တော်တော်များများအတွက်လည်းမြင့်မြတ်တဲ့ဘာသာရေးအချိန်အခါဖြစ်နေတာပါရှင
်
တောက်ကြညာပိုင်းအတွက်ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့မဆုမနိုးပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပြပိုချက်တွေကိုတင်ဆက်ပေးပါမယ်တိုင်းသားလက်နက်ကင်ခေါင်းဆောင်အနေနဲ့ကိုရိုင်းတွေးဆုံဆွေးနွေးမယ်လို့စစ်ကောင်စီဥက္ကဋ္ဌဘိုးချုပ်မှုကြီးမြင့်အောင်လိုင်ကဖိတ်ခေါ်လိုက်ပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေမထိုးရသေးတဲ့အဖွဲ့တွေနဲ့တွေးဆုံမှာဖြစ်ပေမဲ့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တော့တွေးဆုံမှာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။ရန်ကုန်ကလာတဲ့ဒီအကြောင်းအပြည့်စုံကိုတော့မက်ခင်ဖြူထွေးပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာ2023ခုနှစ်ကြာရင်လွတ်လပ်ရေးရတာ85နှစ်ပြည့်တော်မှာဖြစ်ပေမဲ့လွတ်လပ်ရေးရဲ့အနှစ်သာရကိုပြည်သူတွေအပြည့်အဝမခံစားနိုင်သေးဘူးလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကဒီနေ့ဧပြီလ22ရက်နေ့မှာပြောကြားတဲ့ငြိမ်းချမ်းရေးဆိုင်ရာမိကုံအတွင်းထည့်သွင်းပြောကြားသွားပါတယ်။သဘောထားကွဲလွဲမှုအပေါ်အခြေခံတဲ့တိုင်းဒေသလက်နက်ကိုင်ပြည်ပခါတွေကြောင့်ဖြစ်တာမို့တနိုင်ငံလုံးမှာလက်နက်ကိုင်ပြည်ပခါတွေချုပ်ငြိမ်းစေဖို့အတွက်တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တွေနဲ့သူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့အခုလိုဖိတ်ခေါ်ပါတယ
်။တိုင်းဒေသလက်နက်ကိုင်အဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖိတ်ခေါ်ပါတယ်။အဖော်များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်ပြီးလို့ရှိရင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလုပ်သွားပါမယ်တို့ဝရင်လက်ထက်မှာဆွေးနွေးမှုတွေကိုလည်းပြုလုပ်သွားပါမယ်ဒီဆွေးနွေးပွဲကိုတိုင်းဒေသလက်နက်ကန်အဖွဲ့အသီးသီးရဲ့ခေါင်းဆောင်များကိုယ်တိုင်နဲ့အဖွဲ့ဝင်နှစ်ဦးစီတက်ရောက်ပေးကြပါတက်ရောက်မဲ့သူပုဂ္ဂိုလ်များရဲ့အမည်ကို2022ခုနှစ် မေလ9ရက်နေ့နောက်ဆုံးထားပြီးပြန်ကြပေးကြစီလိုပါတယ်။ဒါပဲညှိနှိုင်းပြီးတော့မှရက်သက်မှစီရင်သွားမှာဖြစ်ကြောင်းပြောကြလိုပါတယ်
။အားလုံးလက်တွဲပြီးရိုးသားပွင့်လွင်းစွာဆွေးနွေးသွားမယ်လို့လည်းဆိုပါတယ်။ဆွေးနွေးမယ့်ရက်တွေကိုတော့နှစ်ဖက်ညှိနှိုင်းပြီးတတ်မှတ်မယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမင်းကွန်းထဲမှာပြောပါတယ်။စစ်ကောင်စီအကြီးအကဲကိုယ်တိုင်တွေးဆုံမဲ့ဆွေးနွေးပွဲမှာတိုင်းသားတွေဘက်ကလူသားချက်တွေကိုပွန့်ပွန့်လင်းလင်းပြောဆိုဆွေးနွေးနိုင်ပြီးစစ်ကောင်စီဘက်ကလည်းလှုပ်ပေးနိုင်သမျှကိုပြန်ဆွေးနွေးမယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်ဆွေးနွေးမယ့်ကမ်းလှမ်းချက်မှာအပြစ်ရလက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါပါပေမဲ့ပြည်သူကာကွယ်ရေး PDF တပ်ဖွဲ့တွေတော့မပါဘူးလို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်ကျွန်တော်တို့ဒီအကြမ်းဖက်အဖွဲ့စီးဖြေညင်ညာထားတယ်ကျွန်တော်တို့အာ PDF အမိသားအကြံပေးအဖွဲ့တွေတော့ကျွန်တော်တို့ပါမှာမဟုတ်ပါဘူးခင်ဗျာ
2021ခုနှစ်မှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်နပြသူတွေအပေါ်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်နှိမ်နင်းမှုတွေရှိခဲ့ပြီးတဲ့နောက်လက်နက်ကိုင်ပြည်သူကာကွယ်ရေးအဖွဲ့တွေပေါ်ပေါက်လာခဲ့တာပါလက်ရှိကရင်ပြည်နယ်ကယားပြည်နယ်ကချင်ချင်းနောက်စကိုင်းတိုင်းမကွေးတိုင်းစတဲ့ဒေသတွေမှာပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေရှိနေပါတယ်တနင်္ဂနွေလုံးမှာလက်နက်ကိုင်ပြပခတွေခြုံငင်းကြီးအကြွတ်လို့ဆိုပြီးစစ်ကောင်စီအကြီးအကဲကဆွေးနွေးဖို့ဖိတ်ခေါ်တဲ့အထဲမှာ PDF အဖွဲ့တွေမပါရင်ထိရောက်တဲ့ငင်းငင်းရေးဆွေးနွေးမှုတွေဖြစ်ပါမလားဆိုတာမေးခွန်းထုတ်ရှားဖြစ်ပါတယ်စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံထဲကလက်နက်ကိုင်ပြပခတွေနဲ့ပတ်သက်လို့ပြည်ရင်းပြပအကြောင်းချက်တွေကြောင့်ဖြစ်တယ်လို့ပြောပါတယ်ဒါကြောင့်ပြည်ရင်းကအကြောင်းချက်တွေကိုတွေးဆဆွေးနွေးပြီးအရင်ဖြေရှင်းမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်လက်နက်ကိုင်ပြပခတွေဖြစ်ပေါ်နေတဲ့အကြောင်းရင်းကတော့ကျွန်တော်တို့internet factor ကျွန်တော်တို့ external factor ကိုနှစ်ခုလုံးရှိတာပေါ့ external factor တွေကလည်းကျွန်တော်တို့နိုင်ငံမှာဒါရိုက်ခတ်မှုရှိပါတယ်အဲဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဘလို့ internet factor တွေ external factor တွေရှိသည်ဖြစ်သည်အဓိကကြာတာကတော့ဟိုဘုံကြုံကြီးပြောမယ်လို့ဆိုတော့ PNR ဒီတွေမှသာရှိတယ်ကျွန်တော်က internet factor တွေကိုအရင်ဆုံးကျွန်တော်တို့ပြည်လဲအောင်လုပ်မှာပေါ့ဒါကိုရည်ရွယ်ပြီးတော့မှကျွန်တော်တို့ကရိုးသားပွင့်လင်းစွာဆွေးနွေးသွားမှာဖြစ်ပါတယ်
တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးဖို့ NCA လက်မှတ်ထိုးပွဲ6နှစ်ပြည့်တဲ့အချိန်2021ခုနှစ်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကစတင်ကမ်းလှမ်းခဲ့တာပါ2022ခုနှစ်ဖေဖော်ဝါရီလမှာကျင်းပခဲ့တဲ့စည်ရုံးပြည်ထောင်စုနေအခမ်းအနားမကျင်းပခင်ကလည်းတိုင်းဒေသခေါင်းဆောင်တွေတက်ရောက်ဖို့စစ်ကောင်စီကဖိတ်ကြားခဲ့ပြီးကြိုတင်သတ်မှတ်ချက်မထားဘဲငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့စီစဉ်ခဲ့ပါတယ်ဒါပေမဲ့ပြည်ထောင်စုနေအခမ်းအနားကိုတိုင်းဒေသအဖွဲ့တချို့တက်ရောက်ခဲ့ခြင်းမရှိသလိုတက်ရောက်တဲ့အဖွဲ့ကိုယ်စားလှယ်တွေမှာလည်းအစိုးအပြက်ပေးနိုင်တဲ့ခေါင်းဆောင်တွေမပါတဲ့အတွက်ညဉ့်ညံ့ရေးဆွေးနွေးပွဲမလုပ်နိုင်ခဲ့ပါဘူးရှင်
။မခင်ပြူထွေးပါရှင်။အခုလိုစစ်ကောင်စီဘက်ကညဉ့်ညံ့ရေးဆွေးနွေးဖို့ဖိတ်ခေါ်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကသဘောထားကရောဘယ်လိုရှိပါသလဲ။ညဉ့်ညံ့ရေးအတွက်ဘယ်လောက်မျှော်လင့်ချက်ရှိပါသလဲ။အပြည့်အစုံကိုကိုငင်းချင်းတင်ပြပေးပါရှင်
။ပြည်ရင်းလက်နက်ကိုင်ပြည်ပခတွေခြုံငင်းရေးကိုလက်တွေ့ကြကြအကောင်အထည်ဖော်ဖို့လိုအပ်တဲ့အတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ဖိတ်ခေါ်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဒီကနေ့ကမ်းလှမ်းလိုက်ပါတယ်။တိုင်းဒေသအလုံးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုရဲ့အရသာကိုခံစားနိုင်ဖို့အလုံးလက်တွဲပြီးရိုးသားပွင့်လွင်းစွာဆွေးနွေးသွားမယ်လို့ရုပ်မြင်သံကြားပေါ်ကနေဒီကနေ့ဧပြီလ22ရက်ငြိမ်းချမ်းရေးဆိုင်ရာမိန်ကွန်းမှာဖိတ်ခေါ်ခဲ့တာပါ။မြန်မာနိုင်ငံနေရာတော်တော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားလက်နက်ကိုင်ပြိပခတွေဖြစ်ပွားနေချိန်မှာတိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ကမ်းလှမ်းတာပါဒါဟာဆွေးနွေးဖို့အခွင့်အလမ်းစတင်တဲ့ခြေလှမ်းဖြစ်တယ်လို့အပြည့်ရတိုင်းဒေသလက်နက်ကိုင်တော်လိုင်းအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ဗိုလ်မှူးကြီးခွန်အုပ်ကာကတုံ့ပြန်ပါတယ်ဗိုလ်မှူးကြီးခွန်အုပ်ကာဟာပအုပ်အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကလည်းဖြစ်ပါတယ
်ကျင်းနေအစ်စ်ဘာမောအပြင်းကြလို့တော့နည်းနည်းလေးဟိုလေလာတုံးတက်နေတယ်ဒါပေမဲ့ရေဘူးရရှိရင်တော့ဒီနိုင်ငံရှင်တွေဖိတ်ခေါ်တယ်ဆိုတာဒါကောင်းတဲ့လက္ခဏာပါပဲဒါကြောင့်လဲဆိုတော့လုံးဝစကားပိတ်ပြီးတော့ဟာလာကျွန်တော်တို့အကြမ်းဖက်အတိုင်းနဲ့ခိုင်းနေပြိပစာတွေပဲပေါ်ထုတ်နေတော့ဘယ်လိုမှမကောင်းနိုင်မှာမဟုတ်တော့ဒါကစကားပြောဖို့ဆိုပြဖို့ဖွင့်လန်းဆောင်ထောင်ထားတာဆိုတာကကောင်းတဲ့သူ့သဘောဆောင်တဲ့လက္ခဏာပါပဲလို့ငါမဆွနေဘူးဟာလာစာမီလာနဲ့စည်ရည်မီလာနဲ့အကြံဖက်မီလာနဲ့အင်အားပုံပြီးတော့ဖြည့်ရှင်းမယ်ဆိုရင်အခြေအနေကိုဆိုးတာပေါ့ပို့ပြီးတော့အန်ဂျီတို့ကဆက်ချင်းဖြစ်တာပေါ့
တနိုင်ငံလုံးအပြည့်ခတ်ရစဲရေး NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကင်စဲပွဲနဲ့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့အစည်းအဝေးတွေကိုမေလ25ရက်မှာလှုပ်ဖို့ရှိနေပါတယ် ဒါကြောင့်လဲ PBSE တဲကလက်နက်ကင်အဖွဲ့တွေအနေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဖိတ်ခေါ်ကမ်းလှမ်းချက်ကိုဒီအစည်းအဝေးပြီးမှပဲစုစုဝေးဝေးဘလို့တုံ့ပြန်သွားမလဲဆိုတာစဉ်းစားဖို့ရှိတယ်လို့လက်နက်ကင်အဖွဲ့စည်းတချို့က VOA ကိုပြောပါတယ်။စစ်ကောင်စီတပ်တွေနဲ့တိုက်ပွဲမကြာခဏဖြစ်ပွားနေတဲ့ကချင်တိုင်းဒေသလက်နက်ကင် KIU အဖွဲ့အနေနဲ့ဖိတ်ခေါ်ချက်ကိုတုံ့ပြန်ဖို့အဖွဲ့အတွင်းဆွေးနွေးဖို့လိုတယ်လို့ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
။ဆိုတော့ကျွန်တော်တို့ကဒီ CEO ဘူးကော်မတီရဲ့သဘောထားတွေသူတို့ဖြည့်ဖြည့်ချက်တွေဥဒ္ဒချက်တွေကတော့အလုံးမပါ။အဲ့ဒါမရှိတဲ့ကျွန်တော်တို့ရန်ကြိုးလို့တော့မလုပ်ရဘူး။အခုကော်မတီကတော့ဆွေးနွေးနေစုမလားဒါမှမဟုတ်သူရှင်သူပြောတဲ့မိခွန်းကျအချက်အလက်တွေသူကဒီကော်မတီအဖွဲ့ဆုံးဖြတ်မှာတော့သူတုံ့တက်မှာလဲဆိုတာဘာလို့ရတော့လုံးမပါ။အဲ့တော့အခုအနေနဲ့စောပါလေကျွန်တော်တို့နော်ဆိုတော့ KOA တတိယပြန်မှရှိတဲ့ခါကျတော့ကျွန်တော်ကလည်းပြောတော့စီမီဒီဒီမရှိနေတာ
။စီရေးပရိပခတွေပြင်းထန်နေတဲ့အဖွဲ့တွေနဲ့မဆွေးနွေးရင်လက်နက်ကင်ပရိပခတွေခြုံငိမ့်နိုင်မှာမဟုတ်ဘူးလို့နိုင်ငံရေးလေးလာတုံ့တက်သူဦးတန်းစိုးနိုင်ကတုံ့တက်ပါတယ်
။ဘိုးချုပ်မူကြီးကိုယ်တိုင်ထွက်ပြီးဖိတ်လေအဲ့ဒီညီညာရေးဆွေးနွေးပွဲတွေဟာဘယ်လိုမှဖြစ်နိုင်စရာမရှိပါဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီဖွဲ့တွေနဲ့စကားစတဲ့ဒီနေ့စီပရိကတွေဖြစ်နေတာပြင်းထန်နေတာမဟုတ်ပါဘူး။စီပရိပခတွေပြင်းထန်နေတာကကျွန်တော်တို့ NUG နဲ့ကျွန်တော်တို့ PDF အဖွဲ့တွေ EU တို့တချို့တွေနဲ့ပေါင်းစပ်ပြီးတော့ကျွန်တော်တို့ဖြစ်နေတဲ့တိုက်ပွဲတွေပါ။အဲ့တော့ဆိုလိုတာကခုရတခြားရှာရတလွဲဖြစ
်အခုလိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူကိုယ်တိုင်နဲ့ဆွေးနွေးဖို့ဖိတ်ခေါ်တာဟာသူဖွဲ့စည်းပေးထားတဲ့ထာဝရငြိမ်းချမ်းရေးတည်ဆောက်ရေးအဖွဲ့အစည်းရဲ့လုပ်ငန်းတွေမအောင်မြင်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်။ဒိုင်းသားလက်နက်ကင်အဖွဲ့ရင်းနဲ့တဖွဲ့ချင်းတီးတန့်ဒါမှမဟုတ်အဖွဲ့စုံညီတွေ့မလားဆိုတာကတော့လက်နက်ကင်အဖွဲ့ရင်းဘက်ကအကြောင်းပြန်လာတဲ့အပေါ်မူတည်စီစဉ်မှာဖြစ်တယ်လို့လည်းစစ်ကောင်စီပြောခွင့်ရဘူဂျုံဆောင်မင်းထွန်းက VOA ကိုပြောပါရယ်ခင်ဗျာ
။ကိုငင်းညက်ပါရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်ဘက်ကအခြေအနေတွေကိုကြည့်ရအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့နားမှာတက်ဆွဲထားတဲ့ရှမ်းပြည်မြောက်ပိုင်းလက်နက်ကိုင် SSPP တပ်စခန်းတွေဘက်ကိုစစ်ကောင်စီနဲ့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSS စစ်ကြောင်းတွေလှုပ်ရှားနေတာကြောင့်ဒေသရင်းမှာစီးရီးတင်းမာမှုတွေရှိပါတယ်။ဒီကြောင့်အပြည့်အစုံကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိမ်းပြပြပေးပါရှင်။
ရှမ်းပြည်နယ်တောင်ပိုင်းမှာရောက်နေတဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်တွေကိုပြန်လည်ရုပ်သိမ်းဖို့စစ်ကောင်စီကမလာကုံပိုင်းမှာတောင်းဆိုခဲ့ပေမဲ့ SSPP ဘက်ကတပ်တွေရုပ်မသွားတာကြောင့်ဒေသတွင်းမှာစီးရီးတင်းမာမှုတွေစတင်ခဲ့တာပါလက်ရှိမှာတော့ပင်လုံမြို့အနောက်မြောက်ဒေသစနင်းတောင်မှာတပ်ဆွဲထားတဲ့ SSPP တပ်စခန်းတွေနားမှာစစ်ကောင်စီနဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းစစ်ကြောင်းတွေအပြင် SSS ပြည်သူ့စစ်အဖွဲ့တွေလှုပ်ရှားလာနေတာကြောင့်တိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေရှိတယ်လို့ SSPP ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုက VOE ကိုပြောပါတယ်
။ခုကပမာစစ်တပ်ကစင်းကြောင်းတော့ရှိတာဒီပင်လုံမှာစီဆိုင်တဲ့တရင်တွေလေစာဘက်ကရှိတဲ့တရင်တွေနောက်ပြီးလွယ်လင်းဘက်ကပေါ့နော်။အဲဒီမှာစီတဲ့တရင်တွေတော်တော်များများတို့ကအင်အားစုဖွဲ့ပြီးတော့စီကြောင်းတို့တွေကလည်းတရားကြောတို့တွေကလည်းနေရာနည်းနည်းတချို့တွေကလည်း50 80အဲ့လိုမျိုးတွေတိတ်ဆိုးရေးတွေလောက်တာပေါ့။နောက်ပြီးအားကျဲနဲ့လည်းသုံးကြောင်းပအိုးဖြစ်ဖြစ်လည်းပုံပဲ။အဲသုံးလုံးနဲ့ရောထားတဲ့အဲ့ဒီအကျဲလည်းတပွဲစီကြောင်းသုံးကြောင်းပေါ့။စီကြောင်းသုံးကြောင်းဆိုရင်တကြောင်းက600လောက်ပေါ့။တို့ကဆက်ပြီးတော့စီပြက်နေလို့ရှိရင်တော့ခဏတော့တိုက်ပွဲဖြစ်နိုင်တယ်လို့ကျွန်တော်ယူဆတယ်ပေါ့နော်
။အခုလိုစစ်တပ်နဲ့ရှမ်းတောင်ပိုင်းအဖွဲ့တွေဘက်ကထိုးစစ်ဆင်ဖို့စစ်ပြင်းနေပုံရပေမဲ့ရှမ်းမြောက်ပိုင်း SSPP အဖွဲ့အနေနဲ့စနင်းဒေသကနေလောလောဆယ်စုခွာဖို့မရှိသေးဘူးလို့လည်းပြောပါတယ်။
သူတို့ကမနေရပေါ့မနေရစနေတောင်ကိုချုပ်ခွာခိုင်းတာပေါ့အခုကကျွန်တော်တို့ဒီ RCA နဲ့ကျွန်တော်တို့ကနည်းနည်းနည်းတစ်ခုပိုင်းခြားနေအောင်ကျွန်တော်တို့ကသူ့ခြားပြီးတော့လှုပ်ဆောင်ရတဲ့အချိန်ဖြစ်တယ်ပိုင်းခြားနိုင်တဲ့နယ်မြေအခိုင်အမာမရှိသေးတော့ကျွန်တော်တို့ကလည်းငွေကိုရောက်ရှိထားတဲ့နေရာတွေကိုကျွန်တော်တို့ကမဆုတ်နိုင်သေးဘူးပေါ့နော်အဲ့လိုမျိုးတွေသူတို့ကိုပြောတယ်အဲ့ဒါကြောင့်သူတို့ကလက်မခံဘူးပေါ့လှုပ်ရှားနေနေပိုင်းခြားနိုင်မှတာကျွန်တော်တို့ကအဖြစ်သေးမယ်ပေါ့စုတ်မစုတ်ကျွန်တော်တို့ကပြောနိုင်သေးဘူးအဲတို့ကထိသိမ်းမှုလို့လာရင်တော့ကျွန်တော်တို့ကတော့ဟိုလက်ရှိမှာမဟုတ်ဘူး
။ရှမ်းပြည်နယ်အတွင်းအဲဒီလိုစီးရီးတင်းမာနေချိန်မှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒဟန်သားလက်နက်ကင်ခေါင်းဆောင်တွေကိုသူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ဒီနေ့ပဲကမ်းလှမ်းကြေညာခဲ့ပါတယ်။ရှမ်းမြောက်ပိုင်းအဖွဲ့တွေအပေါ်စစ်တပ်ကထိုးစစ်ဆင်တိုက်မဲ့အခြေအနေရှိနေချိန် 人间艺术内部感染给了吧？谁告诉表演手工系统不就说明通告了 ？SSBB 啊，买脑买手，感染苗配钱嘛？你要有不？那当时是阿公那个，他保住你这其他妹妹，先当买白体，你要有了哈，内面着了那皮带路，非为个表白嘞。
这天家在进入的保住你比较的细，他老公你比较内面的嘛，你怕嘛？你不看是包的啊，装修，哪里有粗暴冰冻的嘞？对。像大英大理吧，喏，其他跟大英大理里面都开销上去了。那大理我都一样都嘛，便宜价吧，都标的好，来哪些嘛来哪些是吧？都都也，滴滴嘟嘟宝马差的，什么啥车蛮多，真的都对下前面贴点路个标准嘛的。
来些今年不得比 RCSS 呢，明年内部十多个比没，碰了看别墅了，没时间吧？呜，这个路，槟榔地道嘞嘛，大伯瑞皮拉比，欧苏来阿边那没有西拉个人。来西密码内容以阿比亚姆亲吻小姑娘，表端内内路，现内容以里两种的都三通奥伦啊，懂得他话嘞。
啊，听了来多少？那他个你要买么哈没路哈没有把路，你他妈家边上嘞 ？D M T A 好哩，苏来都来得天有的嘞。我米利亚破表车也比亚了喏。那他个的第六十的把的他妈都耶，那啥大爷半伯母，一半外母啊来一半来个，你要买他妈都嘞 ？U W S A 五二的把了不老发的呀。
突然间，前面的门大干的马杜比伯口那边新来老女的，是讲是浙江马杜比苗干的不拉瓦苗的转过身，哎呀，皮蛋布多要的，是讲是浙江里的青瓜果叶 CDF 配入家，大部分偏的辣椒，李大干的白萝卜等香的家了吧？这边都看在阿郎老欧人生活特别的家来了，这个姑娘白的都要个表白嘞。这边路昂镇上尼亚都的多当的嘛，保安的家了，哈的把脚夹那边皮路，稍微的他也开开皮的人路，阿姑你背的都是个表娃的。
稍微的也家了的多的，挺好吃的，这都啊，阿里坡上那说的，后来嘛，开吃的，有的先把的是干木的把的夹了的，是木干木林老大的，再有到的根基啊要重要的，毕竟这里呢，它只有这里这些吃的。
今年 April 的三年里嘛嘞，马杜比布拉瓦兰博噶退回德斯坎湖，因阿皮布拉嘞是江西浙江嘞 ，CDF 阿婆家十七万一百嘛，在过一批包内路，李大根 PDF 工厂的五个表娃嘞。
我的 PDF 哥，想看下嘞浙江嘞，跟到路的 CDF， 我的 PDF 嘛，里面的新来的对了哇不喏，啊，在过一家哪一位老家嘞，阿妈浙江的这个老家嘞，啊，哎呀咯。
他有可能有啊，怎么又在这儿去的家属没事呢？他讲完，大伯妈是讲是得拍卡，提个木苗的，落来 CDF 个表妹妹 ，VUI 个咯，底下底下表奶对吧？哦，这讲是表哥呀，不就上面通个咯？你那大伯亲的不底下对妹妹，普通的嘛，没准备不了哇，那么嘛，适当的 CDF 婆家，大伯皮包啦，系列路表娃的。
谁呀？你要去个的，还得雇个几个的呀？人家那么多米粮嘛，蛮苦的老嘛咯。等到咱们那个六月十九号，江北东边那个，一开开下去的，一开开下去的，是江北的水岸那边，等到咱们那边也去开下去的，等到是要设备也要开下去开下去的。
မတူဝီမျိုးပေါ်မှာလည်းမျိုးပြင်ဘက်သွားမဲ့သူတွေကိုအရင်ကထက်စစ်ဆေးမှုများနေတယ်လို့ဒေသခံတွေကပြောပါတယ်။မတူဝီမျိုးနယ်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကောက်ွယ်အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ပြည်တွင်းဒုက္ခတွေခံမှန်းကြီးဥယေ9000ရှိနေပြီးတော့အိန္ဒိယအိန္ဒိယနိုင်ငံဘက်ကထွက်ပြေးတိမ်းရှောင်နေသူတွေလည်းရှိနေပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်ဒီကနေ့အတွက်သတင်းလွှာတွေအပီးဒုတိယပိုင်းအစီအစဉ်မှာတော့ပတ်စံကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ
မင်္ဂလာညချမ်းပါရှင်။ VD ကနေပြီးတော့တောက်ကြညပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ1925 32တို့ကနေပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်။တောက်ကြညတိုင်းမှာတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ American ပြည်တော်စုအင်ဒီယားနာပြည်နယ် Fort Wayne မြို့မှာနေထိုင်တဲ့မတ်ခန္ဒာနိုင်လို့ခေါ်တဲ့ကေကေကိုကိုနိုင်ဟာဒီနှစ်2022ခုနှစ်အတွက်အင်ဒီယားနာပြည်နယ်ရဲ့ဆယ်ကျော်သက်အလှမဲ့ Miss Teen Indianaသရဖူကိုစုခုရရှိထားပါတယ်။မွန်ကရင်ကပြအမေရိကန်ဆယ်ကျော်တဲ့အလှမင်းတယောက်ရဲ့အတွေ့အကြုံသူ့ဘဝအိမ်မက်နဲ့ဖြတ်တန်းမှုတချို့ကိုတော့ဒီတစ်ပတ်အမျိုးသမီးကန္တာမှာမှတ်ခင်ဖြူထွေးကဆက်သွယ်မြင်းမြန်းတင်ပြထားပါတယ်ရှင်။
နိုင်ကေကေကိုကိုနိုင်
မခန္ဒာနိုင်ကေကေကိုကိုနိုင်ကေကေပေါ့နော် view အတွက်အချိန်ပေးပြီးတော့ဖြည့်ချပေးတာကျေးဇူးများကြီးတင်ပါတယ
် and big congratulations
အောင်မြင်မှုအတွက်လည်းအများကြီးဂုဏ်ယူပါတယ်ကိုရာရောမိဘတွေရောကလည်းဝမ်းသာဂုဏ်ယူနေကြမယ်လို့ထင်ပါတယ
် thank you
ကျေးဇူးပါရှင်ဟုတ်ပါတယ်သူတို့လည်းဝမ်းသာနေကြပါတယ
် so first of all
ဟုတ်ကဲ့ပထမဆုံးမေးချင်တာကအခုလိုအိန္ဒိယနာပြည်နယ်ရဲ့စေကျော်သက်အလှမဲ့တရဖူကိုစုခုလိုက်တဲ့အချိန်မှာဒီစုကိုကျင်ညာတာကိုကြားလိုက်ရတဲ့အခိုက်အတန့်မှာပေါ့နော်ဘယ်လိုများခံစားခဲ့ရပါလဲ
I was so excited but
ကျွန်မအရန်ပျော်ရွှင်စိတ်လှုပ်ရှားရပါတယ်အဲ့ဒီအချိန်ကကိုရတယ်လို့တော့မထင်ခဲ့မိပါဘူးသူတို့ကကျွန်မနာမည်ကိုအခောက်ခောက်ခါခါခေါ်နေကြတော့မှတကယ်ကိုမယုံနိုင်လောက်အောင်မှင်တက်မိနေတာပါကိုရတယ်ဆိုတာကိုကို့ဘာသာမယုံနိုင်လောက်အောင်ပါပဲအရန်ကိုပဲစိတ်လှုပ်ရှားပျော်ရွှင်ခဲ့ရပါတယ်အဲ့ဒီအချိန်မှာကျွန်မအဖွာလည်းရှိနေတယ်လေသူ့အတွက်ပထမဆုံးအချိန်ကျွန်မရဲ့ပြိုင်ပွဲကိုလာကြည့်တာပါဒီကြိမ်သူလိုက်လာအားပေးတဲ့အချိန်မှာပဲခို့လို့အနိုင်ရလိုက်တာကိုသူတွေးလိုက်ရတယ်ဆိုတော့ကျွန်မအယံပြောပါတယ
် So what would be your name
ဆိုတော့အခုဆိုလို့ရှိရင်ဒါအိန္ဒိယနာပြည်နယ်ရဲ့ဆယ်ကျော်သက်အလှမဲ Miss Teen Indiana ဖြစ်သွားပြီပေါ့နော်ဆိုတော့နောက်တစ်ဆင့်ရောဘာပြိုင်ပွဲတွေဆက်ပြီးတော့ပြန်ရပါဦးမလဲဘာတွေဆက်လုပ်သွားရမလဲ
So I have a 4-year of service and then I get to
ဒီနှစ်တစ်နှစ်လုံးကတော့ဒီအလှမဲပွဲနဲ့ပြည်နယ်တွင်လူမှုအတိုင်းအဝန်အတွင်းကအကျိုးပြုလုပ်ငန်းတွေမှာပါဝင်လှူဆောင်သွားပါမယ်တချိန်တည်းမှာပဲအိန္ဒိယနာပြည်နယ်ကိုကိုစားပြုပြီးအမေရိကန်တနိုင်ငံလုံးရဲ့ဆယ်ကျော်သက်အလှမဲ့ Miss Teen USA ပြိုင်ပွဲမှာဝင်ပြိုင်သွားရမှာပ
ါ So you have
ဆရာ80ပြိုင်ပွဲတွေရှိနေအောင်မှာပေါ့ပြင်ဆင်မှုတွေဆက်လုပ်သွားအောင်မှာပေါ့
Yes I don't know when Miss Teen USA
ဟုတ်ပါရဲ့အမေရိကန်ပြည်တော်စုတစ်ခုလုံးရဲ့ဆယ်ကျော်သက်အလှမဲ့ပြိုင်ပွဲ Miss Teen USA ဘယ်တော့ကျင်းပမလဲဆိုတာကတော့လောလောဆယ်အတိအကျမသိရသေးပါဘူးပြိုင်ပွဲအချိန်ကိုမကြေညာသေးပါဘူးဒါပေမဲ့ကျွန်မအနေနဲ့ကတော့ပြိုင်ပွဲကျင်းပမယ့်အချိန်ကိုစိတ်လှုပ်ရှားစောင့်နေပါတယ်။ပြင်ဆင်မှုတွေလည်းအခုကတည်းကစလုံနေပါပြီ
။ So I also like to know how
did တနေ့အခုလိုဆေကျော်တဲ့အလှမဲ့ပြိုင်ပွဲကိုဘလို့စပြီးတော့ဝင်ပြိုင်ဖြစ်ခဲ့တယ်ဆိုတာလည်းပြောပြပါဦး။တနေ့မှာကိုဒီလိုမျိုးအလှမဲ့ဖြည့်ရမယ်ဆိုတာမျိုးငငယ်ကလေးကစိတ်ကူးရင်ခဲ့တာလား။
So when I was younger I would always watch Miss Universe just with my whole entire family.
ကျွန်မငငယ်ကလေးကမဲဆက်ကြော်ရတာပြိုင်ပွဲတွေကြည့်ပါတယ်။အဖိုးအဖွားတွေအပါဝင်မိသားစုတွေအားလုံး TV မှာတူတူထိုင်ကြည့်တတ်ကြပါတယ်။ဒီလိုအလှမဲ့ပြိုင်ပွဲတွေကြည့်ရတာကိုကလေးဘဝတွေကအရန်သဘောကျခဲ့တာပါ။နည်းနည်းကြီးလာတော့လဲအလှမဲ့ဖြစ်ချင်တယ်ဆိုတာသိတယ်။ဒါပေမဲ့ဘယ်လိုလုပ်ရမလဲဆိုတာတော့မသိဘူး။ကျွန်မ9တန်းနှစ်လောက်မှာကျွန်မရဲ့အတန်ပိုင်းဆိုင်ရာဆရာမကအလှမဲ့ပြိုင်ပွဲဝင်ကြလားလို့မေးတယ်။ကျွန်မကလည်းဖြစ်တော့ဖြစ်ချင်တယ်ဒါပေမဲ့ရှက်လဲရှက်တယ်ပေါ့။အဲ့လိုနဲ့ပဲနောက်ဆုံးပြိုင်ပွဲတစ်ခုမှာစဝင်ပြိုင်ဖြစ်ပါတယ်။တကယ်ဝင်ပြိုင်ချိန်မှာလည်းအရန်သဘောကျသွားတယ်။ဒါကြောင့်ငငယ်ကလေးကကျမရဲ့အကြီးမားဆုံးအိမ်မက်ကမဲဆက်ကြော်ရာဖြစ်ချင်းခဲ့တာပါ။တကယ်တမ်းပြောရရင်မြန်မာအလှမဲ့ပြိုင်ချင်တာ ဒါပေမဲ့ကျမကအခုအမေရိကမှာလေဆိုတော့ဒီမှာပဲပြိုင်မှုပို့အဆင်ပြေတယ်ပြီးတော့ကျမအိမ်မက်ကိုအကောင့်ထည့်ဖို့ဖို့ဆိုရင်ခုလိုစဲကြောတဲ့အလှမဲ့ဝင်ပြိုင်ခွင့်ဆိုတာမျိုးကလည်းရှိနေရဲ့ဆိုတော့ဒီလိုဝင်ပြိုင်ရင်းနဲ့ပဲအိန္ဒိယနာပြည်နယ်ရဲ့စဲကြောတဲ့အလှမဲ့တရဖူးကိုစုခူးနိုင်ခဲ့တာပါ
Do you still face any challenges?
ပြိုင်ပွဲတွေဝင်ပြိုင်ရတဲ့ကာလတလျှောက်မှာရောဘယ်လိုအခက်အခဲတွေကြုံခဲ့ရတာမျိုးတွေရှိပါသလဲ?ကိုယ်အတွက်အခက်အခဲဆုံးစင်ခုံမှုဆိုရင်ဘာဖြစ်ပါမလဲ?
For me, I always say that my mindset is just the greatest challenge.
အခက်အခဲဆုံးစင်ခုံမှုကတော့ကိုယ့်ရဲ့စိတ်ကိုပြင်ဆင်ရတာပါ။ကိုယ့်စိတ်ကငါဒါကိုမလုပ်နိုင်ဘူးလို့တွေးလိုက်ရင်ဘာမှလုပ်လို့မရတော့ပါဘူး။အဲ့ဒီစိတ်ကိုကြော်နိုင်ပြီဆိုရနဲ့ကိုယ်လုပ်နိုင်တာကိုကိုယ်သိလာပါတယ်။ကိုယ့်အိမ်မက်တွေကိုအကောင့်ထဲပေါ်နိုင်တဲ့ဆိုတော့ကိုကိုကိုယုံကြည်မှုရှိလာပါတယ်။ဆိုတော့ဒီနေ့အတွက်စိန်ခေါ်မှုဆိုရင် Miss Team USA ဝင်ပြိုင်ဖို့အတွက်ကိုကိုကိုယုံကြည်ချက်စိတ်ခွန်အားအပြည့်ရှိနေအောင်တိဆောက်ရတာကစိန်ခေါ်မှုဖြစ်ပါလိမ့်မယ်။ဒီအတွက်ကျမရဲ့မိသားစုနဲ့အတူအနီးကပ်တင် जा ပြသပေးတဲ့ဆရာဆရာမတွေမိတ်ဆွေတငယ်ချင်းတွေအားလုံးကလည်းကျမကိုအချိန်ပြည့်အားပေးပံ့ပိုးကူညီကြပါတယ်
။ So ဘဝမှာအဖြစ်ချင်းဆုံးစံတာကိုယ့်ရဲ့အန်ဒီမဘဝရည်မှန်းချက်ဆိုရင်ရောဘာဖြစ်မလဲ
။I think that's really hard but I think it's just
ကိုချင်ပြောရတာခက်တော့ခက်ပါတယ်ဒါပေမဲ့လောလောဆယ်အကောင်းဆုံးရှင်းပြနိုင်တာကတော့ကို့အနီးနာပတ်ဝန်းကျင်မှာရှိတဲ့သူတွေအတွက်ဘဝမှာကိုတက်နိုင်တဲ့ဘက်ကနေအကောင်းဆုံးအကျိုးပြုချင်ပါတယ်ဆိုတော့မြန်မာနိုင်ငံကလူငယ်မျိုးဆက်တွေအတွက်ပဲဖြစ်ဖြစ်ကျမရဲ့မိသားစုမိတ်ဆွေတွေနဲ့ဒီကမြန်မာလူမှုအတိုင်းအဝိုင်းအတွက်ပဲဖြစ်ဖြစ်သူတို့ကိုကူညီပံ့ပိုးနိုင်မယ့်အရာတွေကိုလှုပ်သွားချင်ပါတယ်ကိုစိတ်ဝင်စားတဲ့ကိုလုပ်နိုင်တဲ့အရာနဲ့အများအကျိုးပြုချင်တာမျိုးပါအခုဆိုရင်ကျမကဖော်ဝင်းမြို့မှာနေထိုင်နေဆိုတော့ဒီမှာရှိတဲ့ကုညီကယ်ဆယ်ရေးနဲ့စောက်ရှောက်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်သွားပါမယ်။ဆယ်ကျော်တက်အလှမယ်တယောက်အနေနဲ့အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကိုလုံနိုင်တဲ့အကူအညီတွေပေးချင်ပါတယ်။ဆိုတော့ကျမရဲ့အကြီးအမားဆုံးရည်မှန်းချက်လို့ပြောရင်ကိုပါဝင်ချင်မှရှိတဲ့လူတွေအတွက်အကောင်းဆုံးအကျိုးပြုသွားခြင်းနဲ့လို့ပြောရမှာပါ။
I've learned that both of your parents are from Burma, right?And you know that there are so many
ကိကိရဲ့မိဘနှစ်ပါးစလုံးကမြန်မာနိုင်ငံကနေပြီးတော့ရွှေ့ပြောင်းလာကြတဲ့သူတွေလို့သိထားပါဗျ။ဒီအမေရိကန်ပြည်ထောင်စုမှာဒီလိုမျိုးတခြားနိုင်ငံတစ်ခုကနေပြောင်းရွှေ့လာကြတဲ့သူတွေဒီဒုက္ခတွေအဖြစ်ခိုးလုံလာကြတဲ့ဒီမိသားစုတွေမှာကလင်းငယ်တွေကြုံတွေ့ရတဲ့ခက်ခဲတွေရှိတတ်ပါဗျ။မိဘဒီနိုင်ငံမှာမွေးဖွားကြီးပြင်းတာမဟုတ်တဲ့အတွက်ကြောင့်မလို့နေရာသစ်စနစ်သစ်မှာနေထိုင်ရတဲ့ခက်ခဲတွေရှိတတ်ပါဗျ။ဆိုတော့ KK ရဲ့ဖြတ်သားမှုမှာရောဒီလိုမျိုးအခက်အခဲကြုံရတာမျိုးတွေရှိပါသလားကြုံရတဲ့အခါမျိုးမှာရောဘယ်လိုကြုံဖြတ်ပါသလဲ
Yeah so growing up I was actually always like the only Burmese kid in every single one of my classes or like I was the only Asian kid or the only kid who
ဒီမှာပဲကြီးပြင်းရတာဆိုတော့ကျောင်းသွားတဲ့အခါအတန်းထဲမှာကိုတယောက်တည်းကမြန်မာလူမျိုးဖြစ်နေတာလူပြူမဟုတ်တာအာရှသားဆိုလို့ကိုတယောက်တည်းဖြစ်နေတာမျိုးကြုံရတာတွေရှိပါတယ်ကိုနဲ့တူတဲ့သူကိုကိုကိုစားပြုတဲ့သူမရှိတာမျိုးကတော့တစ်လျှောက်လုံးကြုံရတာလို့ပြောနိုင်ပါတယ်။ဒါကြောင့်လဲမဲဆက်ကြော်ရာလိုပြိုင်ပွဲမျိုးကိုတွေ့တဲ့အချိန်မှာနိုင်ငံပေါင်းစုံကအယောင်သွေးဆုံမျိုးသမီးတွေကိုမြင်ရတော့ကျမကိုအများကြီးအားတက်စေပါတယ်။ခုခေတ်မှာကျမတို့လိုဆက်ကြော်တဲ့ generation C တွေရင်ဆိုင်ရတဲ့ရုန်းကန်မှုတွေများပါတယ်။များသောအဖြစ်ကတော့ကိုစိတ်ကိုတိဆောက်ရတဲ့အတွင်းပိုင်းရုန်းကန်မှုတွေလို့ပြောရမှာပါ။ကြရီကိုဘယ်လိုကြော်ဖြတ်တယ်လဲဆိုရင်တော့ကိုယ့်ရဲ့ယုံကြည်သက်ဝင်မှုကအဓိကကြရဲလို့ထင်ပါတယ်။အရာအလုံးဟာအဆုံးမှာဘုရားသခင်ကအကောင်းဆုံးဖန်ဆင်းပေးထားတယ်ဆိုတာကိုလက်ခံပြီးကုကုကိုမှန်ကန်တဲ့သူကောင်းတဲ့သူအဖြစ်နေသွားနိုင်ဖို့ပါ။ဒီလိုလက်ခံထားတဲ့အတွက်ကုကုကိုယုံကြည်မှုပျောက်တာ၊လုံခြုံမှုကင်းမဲ့တာမျိုးမခံစားရအောင်စိတ်ကိုထားနိုင်ပါတယ်။ဒီလိုယုံကြည်မှုနဲ့မိသားစုတွေရဲ့ချစ်ချင်းမေတ္တာတွေနဲ့ကြော်ဖြတ်နိုင်ပါတယ်။ဒါအပြင်ကျမကိုချစ်ခင်တဲ့မိတ်ဆွေတငယ်ချင်းတွေလမ်းညွန်ပြသပေးသူတွေလည်းအများကြီးရှိပါတယ်။ဒီလိုလူတွေဆောက်မဲ့အခက်အခဲတွေရှိလဲကြော်ဖြတ်နိုင်ပါတယ်
။ You have a successful story as a team.
ဒီကီဟာအောင်မြင်တဲ့ဆယ်ကျော်သက်တယောက်လို့ပြောနိုင်ပါတယ်။အခုလိုအရွယ်မှာကတည်းကကိုဖြစ်ချင်တဲ့အိမ်မက်အတွက်အောင်မြင်တဲ့ခြေလမ်းတွေကိုစပြီးတော့လှမ်းနိုင်နေတဲ့သူပါ။ဒါပေမဲ့ဒီကီကီလိုမျိုးအခွင့်အလမ်းကောင်းကောင်းမရကြတဲ့လူငယ်တွေကကမ္ဘာမှာအများကြီးရှိပါတယ်။ကြည်လည်းဒီမှာပါဒီနေ့ဒီမြန်မာနိုင်ငံလိုနေရာမျိုးမှာဆိုလို့ရှိရင်အထူးသဖြင့်ဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာကလေးငယ်တွေလူငယ်တွေအများကြီးမိဘတွေမိသားစုတွေနဲ့အဝေးကြီးမှာရောက်နေကြရတဲ့စစ်ပွဲတွေကြမှာပြေးလွှာထွက်ပြေးနေကြရပါတယ်အခက်အခဲတွေကြားထဲမှာအခွင့်အလမ်းတို့အခွင့်အရေးတို့ဆိုတာတွေကိုရှာမရပဲမျောလင့်ချက်အိမ်မက်လမ်းစာပျောက်နေကြတဲ့သူတွေလည်းရှိပါတယ်ဆိုတော့ခုချိန်မှာကိုကအောင်မြင်တဲ့ဆယ်ကျော်သက်အမေရိကန်ရောက်မြန်မာလူငယ်အမျိုးသမီးတစ်ယောက်အနေနဲ့မြန်မာနိုင်ငံကတခြားသောလူငယ်တွေအမျိုးသမီးတွေအတွက်ဘယ်လိုစိတ်ခွန်အားတွေပေးနိုင်ပါမလဲ။ဘာများအားပေးစကားပြောနိုင်ပါမလဲ
။ I have so much to say but I think a really simple way
ကျွန်တော်ပြောချင်တာတွေကတော့အများကြီးပါပဲအရေးအရှင်းဆုံးပြောချင်တာကတော့အားလုံးမှာတရဖူကိုစီရှိကြတယ်ဆိုတာပါပဲဒီလိုပြနိုင်တဲ့တရဖူမျိုးရရင်တော့သိကောင်းတာမှန်တာပေါ့ဒါပေမဲ့ဒီလိုတရဖူမျိုးမဟုတ်လဲကိုစွန်းတဲ့အရာကိုကျွမ်းကျင်ရနေပဲမှာတရဖူကိုစီကတော့လူတိုင်းမှာရှိပါတယ်သူများကပေးမှရတာမဟုတ်ပါဘူးအဓိကကကိုယုံကြည်ဖို့ပါဒါကြောင့်ကိုရဲ့ရည်မှန်ချက်အိမ်မက်ကိုအမြင့်ဆုံးထားကြပါကိုအိမ်မက်အကောင့်ထည့်ဖို့ကြိုးစားနိုင်တဲ့ဆိုရဲယုံကြည်ချက်ထားပါကိုယုံကြည်ဖို့ကအရေးကြီးဆုံးပါပဲမြန်မာနိုင်ငံကစေကျော်သက်တွေပဲဖြစ်ဖြစ်တခြားနိုင်ငံတွေကစေကျော်သက်တွေပဲဖြစ်ဖြစ်ပါကိုယုံကြည်စိတ်ထားနိုင်ရင်အနာဂတ်မှာမျောလင့်ချက်တွေအကောင့်ထည့်ပေါ်လာမှာပါလက်ရှိမြန်မာနိုင်ငံမှာအခြေအနေတွေမကောင်းဘူးဆိုတာကျွန်မနားလည်ပါတယ်ကျွန်မလိုအမေရိကန်ပြည်ထောင်စုမှာနေပြီးဘဝကိုကောင်းကောင်းမွန်မွန်ရှင်သန်ခွင့်ရတဲ့သူတယောက်အနေနဲ့သူတို့ကြုံတွေ့နေရတဲ့အခြေအနေနဲ့ဆက်ဆက်နိုင်ရှင်ဖို့ခက်ပါလိမ့်မယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်မျောလင့်ချက်မပြတ်ကြပါနဲ့အနည်းဆုံးကို့အနီးအနားကလူတွေကို့ရဲ့စူးစမ်းမှုကိုမြင်ကြပါလိမ့်မယ်ကို့ယုံကြည်ချက်ရည်မှန်းချက်တွေကိုကို့ရဲ့မိသားစုတွေအနီးအနားကလူတွေနဲ့ဝေမျှပါနောက်ဆုံးတစ်နေ့ကို့ရည်မှန်းထားတဲ့အတိုင်းဖြစ်မလာရင်တောင်မှကို့စူးစမ်းခဲ့တာတွေအတွက်ကျင့်တဲ့ပီတိကတော့ရှိနေမှာပါမြန်မာနိုင်ငံကလူငယ်စေကျော်သက်အားလုံးကိုပြောချင်တာကကို့ရဲ့မျောလင့်ချက်အိမ်မက်ကိုဆက်ပြီးဆွဲကင်ထားကြပါအကောင်းဆုံးကိုဆုတောင်းပါမေတ္တာပွားဆုတောင်းမှုကလည်းထည့်ရောက်ပါတယ်ခုဆိုရင်ကဘာတွန်းကပြည်သူတွေကလည်းမြမပြည်သူတွေအတွက်စူတောင်းမြစ်တာတွေပို့တာနေကြပါတယ်ကျမလည်းစူတောင်းပေးနေပါတယ်မျောလင့်ချက်တွေဆက်ထားနိုင်မှုမျောလင့်ပါတယ
် Thank you so much for
ဟုတ်ကဲ့ပါ VOA အတွက်အခုလိုချိန်ပေးပြီးတော့ဖြည့်ချပေးတာကျေးဇူးများကြီးတင်ပါတယ်စတာတဘူအောင်မြင်ပါစေလို့လည်းစူတောင်းပေးပါတယ
်
Thank you so much ဟုတ်ကဲ့ကျေးဇူးများကြီးပါ
ခင်ကျူထွေးဆက်သွယ်မြင်မြန်ထားတာပါရှင်အခုဆက်ပြီးတော့အမေရိကန်မှာကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်စားတောက်ဆိုင်လုပ်ငန်းရှင်တွေအခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းနဲ့ခရီးသွားရင်နှာခေါင်းစည်းတက်စရာမလိုတော့ဘူးလို့ပြည်ထောင်စုတရားသူကြီးရဲ့ဆုံးဖြတ်ချက်ဒီအကြောင်းတွေကိုခုတစ်ပတ်သုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်တင်ပြပေးထားပါတယ်ရှင်
ဒီအပြင်နေမျိုးတော့အယ်ဗန်နီတစ်ဖက်ကန်ရန်စလီယာမှာဆရီစီအမ်ထိုင်းစားတောက်ဆိုင်ကို2012ခုနှစ်မှာကုရှေသွေးစဖွင့်ခဲ့တာပါအရင်နှစ်တွေကတော့ရောင်းအားကောင်းခဲ့ပြီးပိုကောင်းတဲ့နေရာကိုဒုတိယအကြိမ်ပြောင်းပြီးကမှကိုဗစ်ကြောင့်လုပ်ငန်းရနာမယ့်အခြေအနေမျိုးစိုက်ခဲ့ပါသေးတယ်ဒါပေမဲ့လည်းမိသားစုလုပ်ငန်းလည်ပတ်ဖို့အားလုံးကဇွဲကောင်းကောင်းနဲ့တောက်ခံခဲ့ကြတယ်လို့ကုရှေသွေးကပြောပါတယ
်ဈေးတက်လည်းတက်တဲ့အချိန်မှာရောင်းအားမှာကျွန်တော်ကကြတော့ဘယ်လိုပြောမလဲအဓိကဆိုင်မပိတ်ဖို့ပဲအဓိကရက်တီရတာပေါ့နော်ဆိုင်မပိတ်ဘူးဆိုတာဒီလိုမျိုးနေအကုန်လုံးကမိသားစုတွေကြီးပဲအကုန်လုံး family တွေကြီးပဲကျွန်တော်အမျိုးသမီးရဲ့ထိုင်းနေသူရဲ့အမအတွေကြီးပဲအကုန်လုံးလောက်တာသူဆိုင်ရောမပိတ်ဘူးကိုအမြင်မရလဲဘယ်လိုပြောလဲအကုန်လုံးတမိသားစုလုံးဝင်ဝင်ရှိတာပေါ့ဗျာအဲ့လိုပဲပြောရမှာပေါ့
ကိုဗစ်ကြောင့်ကမ္ဘာတစ်လောက်ကုန်ပစ္စည်းထုတ်လုပ်မှုတွေရပ်ဆိုင်းသွားသလိုတည်ယူပို့ဆောင်ရေးကဏ္ဍမှာလည်းနှောင့်နှေးကျကြခဲ့ပါတယ်အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြည်ပကတင်သွင်းတဲ့ပို့ကုန်တွေလည်းရပ်ဆိုင်းကုန်တလောက်ဖြစ်ခဲ့ပြီးအမေရိကန်စိတ်ကန်းကိုရောက်လာတဲ့ကုန်စည်တွေထပ်ဆင့်ဖြန့်ဖြူးရမှာဆိုရင်လည်းကြန့်ကြခဲ့ပါတယ
်ကျွန်တော်တို့ကြတော့နည်းနည်းလေးခက်တာကျွန်တော်တို့ပစ္စည်းတွေကဒီမှာထွက်တဲ့ဟာတွေမဟုတ်ဘူးလေဟိုထိုင်းရင်းနေပို့ရတဲ့ဟာတွေဆိုတော့နည်းနည်းလေးဝယ်ရတာတော့ခက်တယ်ဗျအဲဒီတစ်ခါတလေဆိုရင်ကျွန်တော်ဒီမှာ local မှာဝယ်လို့မရဘူးလေကုမ္ပဏီတွေကမှားတော့ကုမ္ပဏီမှာသူတို့ဒီမှာပစ္စည်းပြတ်တယ်ဆိုရင်တခါတလေဆိုရင်ကျွန်တော်တို့ပစ္စည်းဆယ်ထုတ်လို့ခြင်းနဲ့ဆိုရင်နှစ်ထုတ်ပဲရရတယ်အဲ့လိုမျိုးကိုကိုနဲ့လေဒီတိုင်းပဲကိုလိုခြင်းတော့မရဘူးအဲ့လိုမျိုးတွေတော့အခက်အခဲရှိတယ်ဗ
ျကိုဗစ်ကရောဂါအပြင်အခုခါမှာယူကရိန်းကိုကြီးကျော်တိုက်ခိုက်တဲ့ရုရှားစစ်ကြောင်းကမ္ဘာတစ်လွှားရိုက်ခတ်မှုတွေရှိလာပြီးဂျက်စီဈေးတွေတက်လာတာကလည်းလုပ်ငန်းရှင်တွေအဖို့ပိုအခက်တွေ့စေပါတယ်ဒါပေမဲ့လည်းတချို့လုပ်ငန်းရှင်တွေကတော့ကိုစီမာဝယ်ယူအပိသူတွေအပေါ်ထပ်ပြီးတော့ဈေးတင်ရောက်မှုဝန်လေးနေကြပါတယ်အဲ့ဒီအထက်မှာကိုရှိသွေးလဲပါပါတယ
်ဘေးသက်ဆိုရင်ကျွန်တော်ဆိုင်ဆောက်ကတော့ခုနကဘယ်လိုပြောမလဲတဘာမှဘလောက်မှ6ချက်လောက်ပဲရှိမယ်6ချက်ခုနကချက်လောက်ပဲရှိမယ်အခုအချိန်ကျတော့ကျွန်တော်တို့15ချက်လောက်ထိကိုဝယ်ရတယ်ဒါပေမဲ့ဈေးနှုန်းကျတော့ကျွန်တော်တက်လို့မရတော့ဈေးနှုန်းကတော့တက်လဲဘယ်လိုပြောမလဲကျွန်တော်ကကျတော့လူများများယူတယ်လေအဲ့တော့ဟိုဘယ်လိုပြောမလဲတရာဘူးရောင်းမယ်ဥမာတခုကို10ရောင်းမယ်ဆိုရင်လူ10ရောက်ပဲရမှာပေါ့နော်ကျွန်တော်ကကြတော့9ချက်နဲ့ပဲရောင်းတော့ဥမာ13ရောင်း12ရောက်တော့ရတယ်အဲ့ဒီကနေပြီးတော့အဲ့လိုမျိုးပေါ့နော်ဈေးနှုန်းတက်တာတော့ကျွန်တော်တော်တော့ဘယ်လိုပြောမလဲတိတ်တော့အမြတ်တော့မကြံဘူးပေါ့နော်စိုင်းနဲ့မပိတ်ဘူးအ အလုပ်သမားလည်းမလျှော့ဘူ
းကိုဗစ်ကာယောဂါကာလအတွင်းဒီတန်ကိုအဆိုးရွားဆုံးခံရသူတွေတဲ့နယူးယောက်ပြည်နယ်လည်းပါဝင်ပါတယ်အခုခါမှာတော့လူများပြားဆီးထိုးပြီးတာကြောင့်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်ဖို့တာဆုံနေကြပါပြီအဲ့ဒီချိန်ရောက်ပြီဆိုရင်တော့နေရာကောင်းလဲစိုက်ပျောင်းထားပြီးဖြစ်တဲ့အတွက်စရီစီအမ်အတွက်အကောင်းဆုံးအချိန်ဖြစ်ဖို့သူကမျှော်လင့်နေပါတယ
်အခုလက်ရှိဖွင့်ထားတဲ့စိုင်းနေရာရဲ့နောက်ဖိတက်တဲ့မှာပဲ1မိနစ်ပဲလမ်းလျှောက်ရတယ်ဟိုဘက်ဝင်းဒီဘက်ဝင်းမတော့အဲ့ဒီထဲမှာလူ900လောက်လောက်တယ်အခုကဒီနေ့အချိန်မှာဆိုအဲ့ဒီ900လောက်က30လောက်အလုပ်ထဲမှာပြန်လာသေးတယ်သူတို့ပြောတာတော့အိမ်မှာပဲအလုပ်လုပ်ကြသေးတယ်ဒေးတယ်ပေါ့နော်အဲ့ဒီ30လောက်ကကွန်ပျူတာသူတို့ကွန်ပျူတာဆိုင်ရနေကွန်ပျူတာတွေတန်ရှင်းလုပ်တယ်ဒီ software update လုပ်တယ်အလားလောက်ပဲရှိတယ်သုံးအဲ့ဒီအခုဒီဆိုင်ပေးရကုမ္ပဏီကအရင်တော့ဟိုကျွန်တော်ဆိုင်သေးမှသူတို့လမ်းဆိုရင်အပြည့်ပဲလာကြတာအခုကဒီမှာလူမရှိတာခုနပြော900လောက်က30ပဲရှိတယ်တချို့တော်တော်များများအိမ်မှာပဲလောက်ကြသေးတယ်လို့ပြောတယ်ဒီဒီလာတဲ့လူဟောင်းနေရပါတော့သူတို့ဒီနောက်2လ3လဆိုတော့အကုန်လုံးဒီရုံးမှပြန်လာကြမယ်အဲ့လိုပြောတယ်အဲ့ဒါသူတို့ပြန်လာတယ်ဆိုတော့ကျွန်တော်ဒီနေရာရွှေ့ပြစ်သွားတယ
်အမေရိကန်မှာငွေကြေးဖောင်းပွားမှုဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုရောက်နေတာပါကိုဗစ်ရောဂါကိုထိန်းချုပ်လာနိုင်နေတဲ့ကြားမှာပဲယူကရိန်းရုရှားစစ်ပွဲရဲ့ကြေကလည်းခံမှန်းလို့မရနိုင်တာကြောင့်ကုန်စည်နှုံတွေထပ်တက်လာမှာကိုစိုးရိမ်နေကြပါတယ်။နောက်ထပ်သာကုန်စည်နှုံတွေတက်လာမယ်ဆိုရင်တော့ဆိုင်းပါရောင်းတဲ့ဈေးတွေလည်းလိုက်လျောညီထွေပြောင်းလဲဖို့စဉ်းစားနေကြကိုရွှေသေးကပြောပါတယ်
။သူတို့ဈေးကြီးလာရင်တော့ကျွန်တော်လည်းနည်းနည်းလေးတော့ကြည့်ပြောဒီထက်ကြီးလာရင်တော့ဈေးနှုံနည်းနည်းလေးပြင်ရမယ့်သဘောရှိတယ်။အခုကတော့ဘယ်လိုပြောလဲကိုဝင်ငွေနဲ့ဒီကိုကွန်စတူမာတွေလည်းအများကြီးမပြတ်လာနိုင်ကြသေးရဲ့လေ။အဲ့တော့ညော့သွားတာတော့မရှိဘူး။အဲ့တော့ဈေးတက်လဲတချို့လူတွေကတော့သူတို့သဘောပေါက်ပါတယ်ဈေးတက်မယ်ဆိုရင်လည်းသူတို့လည်းတခြားနေရာမှာလည်းဟိုစားတော့ဆိုင်မဟုတ်တော့တခြားနေရာတွေလည်းသူတို့ဝယ်နေရတာသူအားလုံးသိကြတာပဲလေအဲ့တော့ကျွန်တော်ထင်တယ်ကျွန်တော်တို့နည်းနည်းလေးတစ်ချက်လောက်ထက်တင်ဒေါ်လာလောက်ထက်တင်လည်းသူတို့တော့ဘာမှမပြောတော့ပါဘူးလို့ကျွန်တော်တော့အဲ့လိုပဲထင်တာပဲ
ဒီလိုချင်းတွေကြားမှာပဲ10နှစ်ကြာခက်ခက်ခဲခဲပြတ်တမ်းဖွင့်လှစ်ခဲ့တဲ့ Cerium စားတော့ဆိုင်ရေရှည်ရက်တည်သွားနိုင်မှုလည်းသူကမျှော်လင့်နေပါတယ်ခင်ဗျာဖလော်ရီဒါပြည်နယ်ကတည်ထောင်စုတရားသူကြီးကက်သရင်ကင်ဘောမစ်ဇဲလ်ကအများပြည်သူတို့ရင်တွေနဲ့ခရီးသွားရမှာနှာခေါင်းဆီးမဖြစ်မနေတက်ရမယ်ဆိုတော့အမေရိကန်အစိုးရကထုတ်ပြန်ထားတဲ့အမိန့်ဟာဥပဒေနဲ့မကိုက်ညီဘူးဆိုပြီးတနင်္လာနေ့ကဆုံးဖြတ်လိုက်တာကြောင့်ခရီးသွားသူတွေကြားမှာအတော်လေးကြက်ရက်ခဲ့ပါတယ်ဒီအမိန့်ဟာအထူးသဖြင့်လေကြောင်းလိုင်းနဲ့ Amtrak မြေရထားနဲ့ခရီးသွားသူတွေပေါ်တက်ရောက်မှုရှိလာပါအင်ကာနေကဝါရှင်တန် DC ရော်နယ်ရေဂန်လေဆိပ်မှာခရီးသွားသူအများစုကတော့နှာခေါင်းဆီးတွေတက်ထားတာကိုတွေ့ရပါတယ်ဓာတ်ပုံဆရာခရီးသွားရောဘတ်ဂီရာက
I think the people who say
သူတို့ခွင့်ရေးချိုးဖောက်ခံရတယ်လို့ပြောနေတဲ့သူတွေအနေနဲ့သူတို့ဘဝဆုံးသက်ခြင်းဒီလိုလုံးနိုင်တဲ့ခွင့်လန်းလဲရှိတယ်လို့ထင်ပါတယ်ကျွန်တော်ကတော့သူတို့လိုလို့မှမဟုတ်ပါဘူး
တရားသူကြီးရဲ့ဆုံးဖြတ်ချက်ကြေညာပြီး American United Delta တို့လိုအဓိကလေကြောင်းလိုင်းတွေအပြင် Amtrak မြင်းထားလိုင်းကသူတို့ထုတ်ပြန်ထားတဲ့နှာခေါင်းဆီးတက်ရမယ့်စီးမင်းတွေကိုချက်ချင်းပယ်ဖြတ်လိုက်ပါတယ်ဒီအချိန်ကိုစောင့်နေကြတာလို့ခရီးသွား Kristen Johnson ကပြောပါတယ
်နှာခေါင်းဆီးတက်เสียမလို့တော့ဘူးဆိုတော့အရင်ပြောပါတယ်အားလုံးနှာခေါင်းဆီးတက်ရမယ်ဆိုတော့စိတ်ဖိစီးမှုမျိုးရှိဖို့မလို့တော့ပါဘူး
American CDC ကျန်းမာရေးအာဏာပိုင်တွေကမေလ3ရက်နေ့အထိနှာခေါင်းဆီးတက်ဖို့ထပ်မံတည်ထောင်တိုးထားပါတယ်။ကိုဗစ်ရောဂါကူးစက်မှုအနေအထားကိုတေချာချင့်ချိန်သုံးသပ်နေချိန်မှာလေယာဉ်မြေထားတက္ကစီကားဂိတ်လေဆိပ်လိုနေရာတွေမှာဝါနှာခေါင်းဆီးတက်ဖို့ညွှန်ကြားထားတာပါ။ကျန်းမာရေးအသိအမြင်ကြွေရမယ်လို့ Florida ကိုပြန်မဲ့ခရီးသွား Polly Rivers ကပြောပါတယ်
I don't have a problem with it.
ကျမရေရှူတော့ကနေဘေးရန်နဲ့ကင်ဖို့နှာခေါင်းဆီးတက်ရတာဆိုတော့ကျမတွေ့ပါခက်ခဲမှမရှိပါဘူး
။ဆလီလာတာကျင်သွင်းခဲ့တဲ့အစိုးရရဲ့နှာခေါင်းဆီးတက်ရမယ်ဆိုတဲ့မူဝါဒကိုလုပ်ငန်းရှင်တွေနဲ့ Republican လွှတ်တော်အမတ်တွေကလုံးဝပယ်ဖျက်ဖို့လိုလားနေတာပါ။လွန်ခဲ့တဲ့နှစ်ကလေးက Florida ပြည်နယ် Tampa မြို့မှာကျမရေနဲ့ပတ်သက်ပြီးတော့စိတ်ကြိုက်ရွေးချယ်နိုင်ခွင့်ကာကွယ်ရေးအဖွဲ့ကနေပြီး American အစိုးရကိုတရားစွဲထားခဲ့ရကနေသမ္မတဟောင်း Donald Trump ခံထားခဲ့တဲ့ပြည်ထောင်စုတရားသူကြီး Catherine Kimball Mizzou ကအခုလိုဆုံးဖြတ်ခဲ့တာပါခရီးသွား Michael Vitale က
I think I heard that it was because of a
Florida ကတရားသူကြီးဆုံးဖြတ်လိုက်တယ်ဆိုပြီးကြားပါတယ်အန်အောမီတာကလွန်ခဲ့တဲ့3လ6လဒါမှမဟုတ်တစ်နှစ်လောက်တုန်းကအဲ့ဒီလိုမဖြစ်ခဲ့ပဲဘာကြောင့်အခုမှဒီလိုမျိုးဖြစ်လာရတယ်လဲဆိုတဲ့အကြောင်းရင်းကိုမသိတာပါစောင့်တော့ကြည့်ရပါဦးမယ်
တရားသူကြီးမစဲကကုဆတ်ယောဂထိန်းချုပ်ရေးနဲ့တာစီရေးဌာန CDC ဟာလုံပိုင်ခွင့်ထက်ပေါင်ကျော်ဆုံးဖြတ်ခဲ့တဲ့အများရဲ့ဆန္ဒကိုလည်းနားမထောင်တဲ့အပြင်ဘာကြောင့်အဲ့လိုဆုံးဖြတ်ရတယ်ဆိုတာကိုလည်းလုံလုံလောက်လောက်ရှင်းမပြခဲ့ဘူးလို့ဆိုပါတယ် အမေရိကမှာလူသန်းချီနီးပါးသေဆုံးခဲ့တဲ့ကိုဗစ်ရောဂါကိုထိန်းချုပ်ဖို့အမေရိကန်အစိုးရကတော့နီလန်ပေါင်းစုံနဲ့ကြိုးစားနေတာဖြစ်ပြီးဖလော်ရီဒါတရားသူကြီးရဲ့ဒီဆုံးဖြတ်ချက်ကိုပြန်အယူခံဝင်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်အောင်ရဲ့သုတဆီလင်သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပြီးအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာကိုဗစ်ရောဂါရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့အနုဇီဝဗေဒပညာရှင်ဒေါခင်စာဝင်းပြည်ကိုဒေါခင်မျိုးသက်ကဆက်သွယ်မိမြန်တင်ပြထားပါတယ်ရှင်။
ကိုဗစ်ကရောဂါဖြစ်ပေါ်တာနှစ်နှစ်ကျော်လာပါပြီ။အခုချိန်ထိအန္တရာယ်အရှိန်မသေးသေးတဲ့ကိုဗစ်ပိုးနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုအနုဇီဝဗေဒပညာရှင်ဒေါခင်စာဝင်းပြည့်ကပြောပြပေးမှာပ
ါ။ဆလီယန်ရဲ့ WHO ကနေထုတ်ပြန်တဲ့အရာဆိုရင်ဒီကမ္ဘာလုံးအတိုင်းအတာနဲ့ကိုဗစ် confirm case ကအသက်900ကျော်ရှိပါတယ်။ကိုဗစ်ရောဂါနဲ့ဆက်ဆက်ပြီးသေဆုံးမှုက6သန်းကျော်ရှိတယ်ပေါ့ကိုဗစ်ဗက်ဆင်းကိုထိုးထားပြီးသားတဲ့လူကတော့သန်း1,000ကျော်ရှိတယ်ပေါ့နောက်တစ်ခု WHO ကနေသူတို့ဒီ14ရက်နေ့မတိုင်ခင်24နာရီအတွင်းသစ်တွေ့ရှိတဲ့ case မှာ 9,400 ကျော်ရှိနေသေးတယ်ဆိုတဲ့အခါကျတော့ဒီကိုဗစ်ကသေဆုံးမှုသာသူတို့ရောကြနေတယ်ပြောနေပေမဲ့ကူးစက်နေတဲ့ဟာတွေကတော့ရှိနေသေးတယ်ဆိုတဲ့ဟာကိုတော့တွေ့ရနိုင်ပါတယ်ရှင်ဟုတ
်ဒီ COVID-19 ပိုးတွေနဲ့ပတ်သက်ပြီးတော့ဒီဘူဟာမှာစတွေ့တာနဲ့စပြီးတော့အခုလက်ရှိချိန်ထိနော်ပိုးပေါင်းဘလောက်ရှိလဲနည်းနည်းရှင်းပြပေး
။ဟုတ်ကဲ့ဟုတ်။အမျိုးကွဲတွေကတော့အများကြီးရှိတာနေကျွတ်ဒီပိုးပြော့ရှင်းအောင်လို့ variant of concern ဆိုတာဆိုရင်ပေါ်ရအထိဖြစ်လာတဲ့ variant တွေကိုပဲကျွန်မဟိုပြောသားမယ်ပေါ့နော်။ဘူဟန်နေစပြီးတော့ကွဲလာတာသူကဒါမူရင်းပေါ့။ဝူဟန် wild type ဆိုပြီးတော့ယူဆမယ်ဆိုလို့ရှိရင်ဝူဟန်နေကူးသွားတယ်ပထမဆုံးကွဲသွားတဲ့ဟာကD614G အဲ့ဒါကသူပထမဆုံး mutant ဟိုဥစား mutant ဆဖြစ်တယ်အဲ့ကနေပြီးတော့မှတခါ alpha beta gamma ဆိုပြီးတော့ mutant သုံးခုဖြစ်တယ် alpha က United Kingdom မှာဆပြီးတော့တွေ့ရှိတယ်တွေ့ရှိတဲ့အချိန်တွေကဒီဇင်ဘာ2020ကနေပြီးတော့ဆတွေ့တယ်အဲ့ဒီအချိန်နောက်အတွင်းမှာပဲနောက်တစ်နေရာမှာတွေ့ဒီဂျိုင်းနာထဲတွေ့တာပေါ့ UK မှာ alpha တွေ့တဲ့အချိန်မှာ South Africa မှာ beta တွေ့တယ်ဒါတော့ဂျိုင်းနာထဲဒီဇင်ဘာ2020မှာသူတို့ဆတွေ့တယ်အဲ့ဒီကနေ January 2021ကိုရောက်တဲ့အချိန်မှာ gamma mutant ကို present မှာတွေ့တယ်အဲ့ဒီကပြီးသွားတော့မှဒါ2021ထဲရောက်လာပြီပေါ့ May မှာသူ delta ကိုဆတွေ့တယ်ဒေါက်တာစတွေ့တာအိန္ဒိယမှာစတွေ့တာအဲ့ဒီအချိန်မှာအိန္ဒိယမှာလူတွေအများကြီးကူးကြတယ်သိကြတယ်ဆိုတာအဲ့ဒီကနေဒေါက်တာမျိုးကထွက်လာတယ်။အခုနောက်ဆုံးတွေ့တဲ့ Omicron ကကြတော့2021 November မှာသူတို့စပြီးတော့တွေ့တယ်။တွေ့တဲ့ဟာကသူကဒီတနေရာထဲမှာမဟုတ်ဘူးနေရာမျိုးစုံမှာတပြိုင်တည်းစတွေ့တဲ့အကြောင်းမျိုးဘယ်နေရာဆိုပြီးတော့သတ်မှတ်လို့မရဘူးပေါ့
။အခုလောလောဆယ်ဒီ Omicron နဲ့ပတ်သက်ပြီးတော့ပေါ့နော်မျိုးကွဲတွေအများကြီးထွက်နေတယ်လို့ပြောတယ်။ဒါတွေနဲ့ပတ်သက်ပြီးလည်းပြောပြပေးမယ်။
ဟုတ်ကဲ့ဟုတ် Omicron ကအခုလောလောဆယ်ကျွန်မတို့နောက်ဆုံးနာမည်ထွက်ခဲ့တဲ့ mutant က BA2 ပေါ့ BA2 ကဘာလို့ BA2 ဆိုပြီးဖြစ်လဲဆိုတော့ Omicron သူ့ရဲ့မိသားစုတစ်ခုလုံးသူ BA မိသားစုဆိုပြီးတော့သူ family ဆိုပြီးပြောတယ်အဲ့ဒီမှာ BA မှာ 1,2,3,4 ဆိုပြီးအဲ့လိုမျိုးကွဲသွားတာပေါ့နော်အမှ BA1 ကသူကဒီ variant of concern ဖြစ်လာတဲ့အချိန်မှာသူ့ကို BA1 ဆိုပြီးမခေါ်တော့ဘဲနဲ့Omicron ဆိုပြီးတော့ခေါ်လိုက်တယ်ခေါ်သားပြီးတော့အခုဒီ same family ပဲဒါမဲ့သူကဟိုဝင်းကွဲလိုမျိုးပြောရမှာပေါ့နော်ဆိုတော့အခါကျအဲ့ဒီကနေနောက်တစ်ခုထွက်တဲ့ BA2 ဆိုတဲ့ဟာသူတို့ထွက်နေတယ် BA1 နဲ့ BA2 မှာဘာကွာသွားလဲဆိုရင် BA2 က BA1 ထက်ပိုပြီးတော့ကူးမြန်တယ်ဒါပေမဲ့သိဆုံးမှုများသလားယောဂပိုပြင်းထန်စေသလားပေါ့ pathogenic စတိအဲ့ဒီဟာတကူတော့သူတို့ပြောလို့မရသေးဘူးကူးမြန်တယ် transmission အရာကတော့ BA2 ကပိုပြီးတော့ကူးမြန်တယ်ပိုဆိုးမှမဆိုးမှဆိုတဲ့ဟာတော့သူတို့မပြောနိုင်သေးဘူ
းအခုတွေ့ခဲ့တဲ့ဒီ alpha beta gamma ဒီမျိုးတွေသူတို့နာမည်လေးပေးထားတယ်ပေါ့နော်ဒီ omicron ကအနောက်ဆုံးပေါ့နော်စတွေ့တာကနေပြီးတော့ဒီ WHO ကနေသူတို့နာမည်ပေးထားတဲ့ဟာမှာဘယ်ပိုးကအဆိုးဝါးဆုံးလဲ
အဆိုးဝါးဆုံးဆိုပြီးပြောရမယ်ဆိုရင်တော့သူတို့ဒီ April လထုတ်တဲ့ဒီရုပ် medicine ထုတ်ပြန်တဲ့အရာဆိုရင်Delta ကအပြင်းထန်ဆုံးပဲဖြစ်ခဲ့ဘူးတဲ့ mutant တွေထဲမှာအကုန်လုံးက Delta အပြင်းထန်ဆုံးပဲ Wuhan original wild type ကနေစလာတယ် D614 G ပြီးသွားရင် alpha beta gamma ပြီးသွားရင် Delta ဟိုအများဆုံးဖြစ်ပြီးတော့အသေးဆုံးဖြစ်တယ်ဆိုတော့အခါကျ transmission အရလဲ Delta အပြင်းဆုံးဖြစ်တယ် တိတ်ဆုံးမှုအရာဒေါက်တာအပြင်းဆုံးဖြစ်တယ်ဒေါက်တာပြီးသွားတဲ့အချိန်မှာ transmission အရာက omicron နဲ့ omicron ba1 ba2 ဆက်ပြီးတော့မြန်သွားတယ်ဒါပေမဲ့ pathogenic စတိအရာတော့ဒေါက်တာအပြင်းဆုံးဖြစ်နေတော့မယ်ပေါ့
ဆိုတော့မြန်မာနိုင်ငံမှာရောဘယ်ပိုးကအသေးပြောက်အများဆုံးအနေနဲ့ရောဘယ်လိုရှင်းပြောလို့ရ
မြန်မာနိုင်ငံမှာအသေးပြောက်အများဆုံးကတော့ဒီကမ္ဘာလုံးနဲ့တပြေးညီပဲဒေါက်တာအများဆုံးဖြစ်ခဲ့တယ်ပြီးတော့ပြောလို့ရတယ်ပေါ့နော် virus ကဒီမေလလောက်မှာသူက variant of concern ဆဖြစ်တယ်မေ June, July, August အချိန်နောက်တော့ဆိုလို့ရှိရင်မြန်မာနိုင်ငံမှာဆေးရုံမပို့နိုင်တာတွေလူနာတွေအိမ်ထဲမှာပဲဆုံးလို့အလောင်းမကောက်နိုင်တဲ့ဟာတွေတော်တော်ဆူဆူရရဖြစ်ခဲ့တဲ့ဟာတွေတုံ့တမ်းမှာမီးမရှို့နိုင်တဲ့အလောင်းတွေပုံနေတဲ့ဟာတို့ပါတော့အဲ့ဒါမျိုးတွေကဒီပြီးခဲ့တဲ့နှစ် July, August မှာဖြစ်ခဲ့တာအဲ့ဒီကနေအခုအချိန်မှာဆို Omicron ကကူးတယ်ကူးတယ်ရှိနေပေမဲ့သေပြောက်ကအဲ့လောက်ကြီးမများတော့ဘူးဆိုတဲ့ဟာတော့မြင်ရပါတယ်ဟုတ
်အခုနောက်ဆုံးပေါ့နော်ဒီသူတေသနာလုပ်နေတဲ့ဆေးတွေရောအခုထွက်နေတဲ့ဆေးတွေရောပေါ့နော်ကာဝယ်ဆေးနဲ့ကုသဆေးတွေဒါနဲ့ပတ်သက်ပြီးတော့နောက်ဆုံးအချက်လေးပြောပြပေးပ
ါဟုတ်ကဲ့ဟုတ်ကုသဆေးမှာတော့ဒီ Pfizer ထုတ်တဲ့ဟာ Merck ထုတ်တဲ့ဟာကုသဆေးထွက်တယ်ဒါကတောက်ဆေးပေါ့ဒါထိုးဆေးကတော့ random severe ဆိုတဲ့ဟာထွက်တယ်ဒီကာဝယ်ဆေးမထွက်ခင်တည်းကအဲ့ဒီဒီထိုးဆေးကထွက်တယ်အစ်စ်ထွက်တဲ့ vaccine တော့ April 16ရက်နေ့ထုတ်ပြန်တဲ့အရာပေါ့နော် Omicron ကိုပဲတီးတဲ့ကြည့်ရပြီးတော့ထုတ်ထားတယ် Sinopharm ကကာကွယ်ဆေးထွက်တယ်ထုတ်ပုံထုတ်နေရကြတော့ဒီ mRNA မဟုတ်ဘူးသူကဒီ virus အသေးကောင်လူထဲထိုးထည့်ပြီးတယ်ဆိုတော့ဒါ conventional နည်းအရာပဲပေါ့ဟိုပုံမှန်အရင်တော့ကာကွယ်ဆေးအဟောင်းတွေကိုထုတ်တဲ့ပုံစံမျိုးတိုင်းပဲသူထုတ်တယ်နောက်ဆုံး clinical trial တွေကိုသူတို့ရောက်နေပြီတခြား vaccine နဲ့ပတ်သက်ပြီးတော့ဟိုဟာကကြတော့ဒီ April 14ရက်နေ့ထုတ်ပြန်တဲ့ဒီ CNN ကပဲထုတ်ပြန်တဲ့ news အရာဆိုရင် Sinovac ထိုးတဲ့လူတွေနဲ့ဒီ Pfizer ထိုးတဲ့လူတွေနဲ့ကိုရှင်ကြည့်မယ်ဆိုလို့ရှိရင် COVID နဲ့ပတ်သက်ပြီးတော့ဆိုးရွားတဲ့ရောဂါလက္ခဏာပြတဲ့ဟာကဒီ Sinovac ထိုးခံရတဲ့လူတွေမှာငါးစားပူပြီးတော့များတယ်ပေါ့ mRNA vaccine တွေကတော်တော်များများအားဖြင့်ကိုရာခိုင်နှုန်း90ကျော်လောက်လူတွေကိုပြင်းထန် COVID ရောဂါကာကွယ်ပေးတယ်ပေါ့အခု90အချိန်နေရတော့အဲ့လိုမျိုးရှိပါတယ်ရှင်
ဆိုတော့ covid နဲ့ဒီလိုမျိုးတောက်ကွေးလိုမျိုးပဲပေါ့နော်ရှင်တွဲပြီးနေမယ်ဆိုရင်ဘယ်လိုနေသင့်လဲ
အာမျက်နှာစီးနှာခေါင်းစီးတွေကိုသူတို့မတက်မနေရဟိုလောတွေသူတို့ပြန်ပြီးတော့ယုတ်နေကြတယ်ခရီးတွေပါတွေလည်းအကုန်လုံးပြန်ပြီးသွားနေကြတယ်လူကိုကန့်သက်တယ်ဆိုတဲ့ဟာတွေလည်းအကုန်လုံးပြန်ပြီးတော့ဖြေလျှော့ပေးနေကြတယ်ပေါ့နော် rule တွေဘယ်လိုပဲပြန်ပြောင်းကိုယ့်ဘက်ကတော့အများရန်သတိလေးနဲ့ထားအပြင်သွားတယ်ဆိုလို့ရှိရင်လည်းအချိန်မှန်ပေါ့နော်ဟိုတော့နိုင်ချားတဲ့ခါလောက်လက်သွားဆေးဆေးပြီးနောက်သူများရင်လည်းရောနေနေရင်းနေနေမနေနဲ့အောင်ဘာလို့လဲဆိုတော့ဒီဟာကအခုကဘာကတ်ရောကတော့ဖြစ်နေတော့မယ်ဆိုတဲ့ဟာကိုတော့လက်ခံထားရမယ်ပေါ့နော
်ဒေါက်တင်ဆာဝင်းပြည့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံးရအောင်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်။ VOE မြန်မာဘာသာစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေပြီးတော့ထ ਾਇ ရိုက်ထုတ်လင်းပေးနေပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ယူကရိန်းကိုနှစ်လနီးပါးတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာရုရှားသိမ်းပိုက်ထားတဲ့မာရီယိုပိုမြို့ကိုလူမြောက်နေမည်အဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာလိုက်ပါတယ်။ဒါပေမဲ့ဒီမျိုးရဲ့အဓိကအဇော့ဖ်တာတမနီဆက်ယုံကိုတော့ယူကရိန်းတိုက်ခိုက်ရေးသမားတွေနဲ့အရတားပြည်သူတွေကထိန်းချုပ်ထားဆဲဖြစ်ပါတယ်။ဒီဆက်ယုံကိုဝင်ရောက်စီးနှင်သိမ်းယူမယ်အစားဆက်ယုံကိုဝိုင်းဝန်းပြီးတော့ပိတ်ဆို့နေရာယူထားဖို့အတွက်သမ္မတပူတင်ကညွှန်ကြားထားပါတယ်။အရှေ့တောင်အာရှနိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုကင်တွယ်ပုံပြောင်းဖို့လိုပြီးလို့လူခွင့်ရေးဆောင်ကြီးအဖွဲ့ HRW ကဆိုပါတယ်။ရက်စက်တဲ့မြန်မာစစ်ကောင်စီကိုကင်တွေတာမှာကျေပြန့်တဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပေါင်းစပ်ညှိနှိုင်းတဲ့ပုံစံပြောင်းမှုလိုပြီးလို့ American အခြေစိုက် Human Rights Watch လူခွင့်ရေးဆောင်ကြီးအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်တာပါ။အာဆီယံရှေ့တောင်အာရှနိုင်ငံများအဖွဲ့နဲ့မြန်မာစစ်ကောင်စီကိုဖိအားပြောင်းလဲဖို့ဘုံသဘောတူညီချက်၅ချက်ချမှတ်ခဲ့တာတစ်နှစ်ပြည့်ပြီမဲ့ဘာမှမဖြစ်လာဘူးလို့ဒီလူခွင့်ရေးအဖွဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ဒီကနေ့တောက်ချညံနောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြတာပါရှင်ဒီကနေ့အတွက်အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုရနိုင်ဖြစ်ပါတယ်ရုပ်သံနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပီတာဟန်လီနဲ့ဒီ PJ Elliot တို့ဖြစ်ပါတယ် VOE ကိုနားတော်တာဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါရှင်။
This program has come to you from the Voice of America, Washington.